Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဩဂုတ်လ10ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။ကျွန်မကတော့ဆုမြတ်ပါပါရှင်။ယူကရိန်းကျူးကျော်စစ်မှာအုံဖြူဖို့ခြေစားတွေပါဝင်တဲ့တပ်ဖွဲ့အသစ်တခုကိုရုရှားတို့ဖွဲ့စည်းတာတေချာသလောက်နီးပါးဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂဆေးကိုလူများများထိုးပေးနိုင်ဖို့ဆေးပမာဏကိုပုံမှန်ထက်9ပုံတစ်ပုံသာထိုးပေးဖို့အတွက်အချက်အလက်အာဏာပိုင်တွေကညွှန်ကြားထားပါတယ်။ထိုင်းနိုင်ငံသားဝင်ကြီးနဲ့မလေးရှားနိုင်ငံသားဝင်ကြီးတို့မြန်မာနိုင်ငံအကြောင်းဒီကနေ့ဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတည်မောင်တန်းနဲ့အခြေညာပေးပါမရှင်
။ချင်းပြည်နယ်တီးတိမ်မြို့အနီးကစစ်ကောင်စီစခန်းကိုဒေသခံကာကွယ်ရေးအဖွဲ့တွေပူးပေါင်းပြီးတိုက်ခိုက်လိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုတော့သတင်းစီစဉ်ပြီးမှကြားဖို့ရှိပါတယ်။တခါကချင်ပြည်နယ်ဖားကန့်ဘက်မှာတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အရက်သားတွေတိဆုံးခဲ့ကြရပါတယ်
။အပေပြောက်ကအဲ့ရွာကနေထွက်ပြေးဖို့ကြံတဲ့ဥစ္စာတွေကိုအဲ့မှာတနက်နဲ့အဲ့မှာလိုက်ပြက်တဲ့ဥစ္စာကိုတော်တော်များများဆိုတာကျွန်တော်တကယ်ချင်းတယောက်ညင်ညင်ကိုယ်ကက10ယောက်ကျော်တယ်လို့ဆို
ဒါကတော့ဒေတာကန်ရွာသားတဦးက VOA ကိုပြောသွားတာပါအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအဖက်စင်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့ဦးကျော်စံသားရဲ့မြမအရေးတုံသက်ချက်လူတို့နဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင်
ယူကရိန်းကျူးကျော်စစ်မှာအုံပြဖို့အတွက်အခြေစားတွေပါဝင်တဲ့အရေးပါတဲ့ကြီးတဲ့တပ်ဖွဲ့အသစ်တခုကိုရုရှားတို့ဖွဲ့စည်းတာတေချာသလောက်နှိပါဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရတယ်။အဲ့ဒီအဖွဲ့ကို Third Army Corps 3AC တပ်မဟာလို့ခေါ်ဆိုပြီးတော့မော်စကိုအရှေ့ဘက်က Nizhny Novgorod Oblast ဒေသမှာအခြေစိုက်တယ်လို့ British ဒီကာကွယ်ရေးဌာနကထောက်လှမ်းရေးဌာနရရှိတဲ့အချက်လက်တွေကိုဒီကနေ့ August 10ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ 3AC တပ်မဟာ3အတွက်တပ်ဖွဲ့ဝင်တွေကိုနိုင်ငံတော်ကအသင့်ဖွဲ့ထားတဲ့ကိုယ်သဘောနဲ့ကိုယ်တတ်သေးဝင်ကျင်သူတွေခြေစားတွေပါတဲ့တရင်တွေကနေစုဆောင်းဖို့အစီအစဉ်ရှိပုံရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောပါတယ်။ 3AC တပ်မှဝန်ထမ်းတာဝန်ထမ်းဖို့ရွေးချယ်ခံရလို့ယူကရိန်းကိုဆေးလွှတ်ခံရမယ်ဆိုရင်ငွေကြေးအမြောက်အများပေါက်ဆူးပေးမယ်လို့ကမ်းလှမ်းထားတယ်ဆိုပြီးတော့ရုရှားဒေသဆိုင်ရာတာဝန်ရှိသူတွေရဲ့အပြောကိုဗြိတိန်ကာကွယ်ရေးဌာနကကိုးကားဖော်ပြထားပါတယ်။အခုလိုမျိုးရုရှားမှာခြေစားတပ်ပုံစံနဲ့တပ်သားတွေစုဆောင်းနေတာကိုကြည်ရင်အဖြစ်ယူကရိန်းကိုသိမ်းပိုက်နိုင်ဖို့ကြိုးစားနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့စစ်စင်ရေးအစီအစဉ်ချနေသူတွေမှာစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုမိမောင်းထိုးပြနေတယ်လို့လေလာသူတွေကသုံးသပ်ပါတယ်။ယူကရိန်းကျူးကျော်စစ်မှာအခုချိန်ထိရုရှားတပ်ဖွဲ့ဝင် 8,000 ကနေ 10,000 လောက်သေဆုံးဒါမှမဟုတ်ဒဏ်ရာရခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကမကြခင်တုန်းကပဲခန့်မှန်းထားပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂကာကွယ်ဆေးကန့်သတ်ရှိနေချိန်မှာပဲပုံမှန်ထိုးနေကြပမာဏရဲ့9ပုံတစ်ပုံပဲထိုးပေးပြီးကာကွယ်ဆေးချွေတာမဲ့အစီအစဉ်ကိုအမေရိကန်ကျန်းမာရေးအရာရှိတွေကအတည်ပြုပေးလိုက်ပါတယ်စေတူရီနာပြုချက်တွေမှာဒီလိုလျှော့ပြီးထိုးတဲ့ပမာဏကလည်းထိရောက်တဲ့ဆိုပြီးကိုကဖော်ပြထားပါတယ်ကာကွယ်ဆေးချွေတာတဲ့နေရာ Genius ကာကွယ်ဆေးကိုအသားတ िश ူအတွင်းပိုင်းတည်းထိမဟုတ်ဘဲအရေပြားအောက်မှာပဲထိုးပေးတဲ့နေကိုအသုံးပြုတာပါဒီနေ့ကမြောက်ကျောက်ယောဂကာကွယ်သူတွေကိုကိုယ်ခံအားပို့ပြီးပြင်ပင်ပေးနိုင်ကောင်းပေးနိုင်မှာဖြစ်ပြီးကာကွယ်ဆေးထိုးသူတွေအနေနဲ့လေးပတ်ချာဆေးနှလုံးထိုးရမှာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂကူးစက်နိုင်ခြင်းအများဆုံးအန္တရာယ်ရှိသူလူ136,000ကနေ138,000ထိရှိပြီးအထူးသဖြင့် HIV ပိုကူးစက်နေတဲ့ဒါမှမဟုတ်ကူးစက်နိုင်ခြင်းရှိသူတွေဖြစ်ပါလေ။အခုကာကွယ်ဆေးကိုခြွေတာပြီးထပ်ပွားလိုက်တဲ့အတွက်ဆေး4,000ကို2,000ထိများလာမှာဖြစ်ပါလေအမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂကူးစက်သူ 8,900 ကျော်ရှိနေပြီးတမ္ပရဘိုင်ဒန်အစိုးရကပြီးခဲ့တဲ့အပတ်ထဲမှာပဲအရေးပေါ်ကျန်းမာရေးအခြေအနေကြေညာခဲ့ပါလေ
ခီးဘန်းနိုင်ငံအနောက်ပိုင်းကလောင်စာတူလောင်ကန်ကြီးတွေမှာ9ရက်ဆက်တိုက်အကြီးအကျယ်လောင်ကျွမ်းခဲ့တဲ့မီးကိုနှိမ့်သက်နိုင်ခဲ့ပြီလို့ခီးဘန်းတမ္ပရမီဟဲလ် DS ကမျိုးကပြောပါတယ် ကျူဘာတပိုင်းမှာအဆိုးဆုံးလောင်ကျွမ်းခဲ့တဲ့မိကြောင့်လောင်စာဆီထောက်ပံ့ရေးတူလောင်ကန်ကြီးတွေ40ရာခိုင်နှုန်းပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကျူဘာမှာလောင်စာတူလောင်ကန်ကြီးတွေမိလောင်ခဲ့တာကြောင့်လျှက်ဆက်တအားပေးဆက်ယုံတွေပိတ်လိုက်ရတဲ့အတွက်နေရာအနှံ့အပြားလျှက်ဆက်မိတွေလည်းပြတ်တောက်နေပါတယ်။မက္ကဆီကိုသာမကဗင်နီဇွဲလားနိုင်ငံကမိသက်သမားတွေအထူးကယ်ဆယ်ရေးအဖွဲ့တွေကူညီမိသက်ငြိမ်းသက်ခဲ့ရပြီးတော့ရဟတ်ရင်တွေလေရင်တွေနဲ့လည်းဝေဟင်ကနေပြီးဆေးဖြန့်မိသက်ငြိမ်းသက်ခဲ့ရပါတယ်။ရာသီဥတုပူကျင်းတဲ့အတွက်မိကိုထိနိုင်မဲ့ဆေးရည်တွေကောင်းကင်ကနေဖြန်းဖို့အစီအစဉ်တွေအစပိုင်းကရွှေဆိုင်ခဲ့ရပြီးခက်ခက်ခဲခဲကိုနှိမ့်သက်ခဲ့ကြရတာပါအင်္ဂါနေ့ညနေပိုင်းအထိစီးရင်တွေအရမိလောင်ကျွမ်းမှုကြောင့်လူတအုပ်သေးဆုံးပြီးတော့125ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်မိသက်သမား14ယောက်လည်းပျောက်ဆုံးနေစေဖြစ်ပါတယ်ရှင
်အင်္ဂါနေ့ကကျင်းပခဲ့တဲ့ကင်ညာရွေးကောက်ပွဲဟာအရင်ထက်လာမဲပေးသူနဲ့သွားပေမဲ့တပ်ပရာလောင်းတွေရမယ်မဲကအကျိတ်နယ်သဘောရှိနိုင်တာကြောင့်ကင်ညာပြည်သူတွေဟာရက်လက်ကိုစိတ်ဝင်စားစောင့်ကြည့်နေကြပါတယ်။အင်္ဂါနေ့ရွေးကောက်ပွဲဟာတပါရင်အတိုက်ခံကောင်းဆောင်ရေလောအိုဒင်းကအတွက်နောက်ဆုံးရွေးကောက်ပွဲလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါဟာသူ့အတွက်၅ချိန်မြောက်သဘရရွေးကောက်ပွဲဖြစ်ပြီးသူ့ကိုအရင်ပြိုင်ဘက်လက်ရှိသဘရဝူရုကင်ညာတာကထောက်ခံထားပါတယ်။မဲပေးသူ60ရာခိုင်နှုန်းရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့အရင်ရွေးကောက်ပွဲမှာ80ရာခိုင်နှုန်းရှိခဲ့တာကြောင့်ရော့နေသွားခဲ့တယ်လို့ပြောရမှာပါ။တိုင်းပြည်ကျွေးကမြန်မာနေပြည်အလုံးလက်မဲ့နှုံးကလည်းတက်နေတာကြောင့်ပြည်သူတွေကမချစ်မရဲဖြစ်နေကြပြီးတကယ့်အပြောင်းလဲကိုမျှော်လင့်နေကြပါတယ်။ဒီရွေးကောက်ပွဲရဲ့ထူးခြားချက်တစ်ချက်ကတော့ကင်ညာနိုင်ငံမှာအဓိကတိုင်းရင်းသားလူမျိုးဖြစ်တဲ့ကီကူယူတိုင်းရင်းသားတွေကတပ်ပရာလောင်းဖြစ်ဝင်မပြိုင်တာပဲဖြစ်ပါတယ်။အိုဒန်ကရဲ့အဓိကပြိုင်ပွဲတစ်ယောက်ကတော့လက်ရှိဒုတိယတပ်ပရာဝီလျံရူတိုဖြစ်ပါတယ်။တပ်ပရာကအိုဒန်ကိုထောက်ခံလိုက်တဲ့အတွက်မစ္စတာရူတိုကတပ်ပရာကိုတစ်စဖောက်ဖြစ်ကြေညာထားပါတယ်။ဒီရွေးကောက်ပွဲအတွက်အစိုးရကအမေရိကန်ဒေါ်လာ348တန်းသုံးဆွဲဖို့ရထားခဲ့တဲ့အတွက်မဲပေးသူတယောက်ကို15ဒေါ်လာကုန်ကြတာကြောင့်အာဖရိကတိုက်မှာဈေးကြီးဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။ဗုဒ္ဓနဲ့မှာရလကူချိန်ညာနိုင်မယ်လို့မျှော်လင့်ထားကြတာပါ။ဘယ်သူမှ50ခန်းလုံးမကျော်ခဲ့ရင်နောက်တစ်ကြော့ရွေးကောက်ပွဲမှာမဲများဆုံးရသူနှစ်ယောက်ရှင်ပြိုင်ကြရမှာဖြစ်ပါတယ်။
အန်တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာဟိုင်းလမ်မီတာ190 kHz 1509ကနေပြီးထုတ်လည်နေပါရှင
်။ August 10ရက်ပုတ်ထူးလေးညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့မလေးရှားနိုင်ငံသားရေးဝန်ကြီးတို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့တွေ့ဆုံစဉ်မြန်မာနိုင်ငံအကြောင်းဆွေးနွေးခဲ့ကြပါတယ်။ရိုဟင်ဂျာတွေနေရပ်ပြရေးကိစ္စဆွေးနွေးမှာဖြစ်တယ်လို့ဆွေးနွေးပွဲမတိုင်ခင်မှာထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်းကပြောကြားခဲ့ပါတယ်
။ Certainly we have a mutual points to discuss particularly on the repatriation of Rohingya.
ထိုင်းနဲ့မလေးရှားနှစ်နိုင်ငံလုံးနဲ့ဆိုင်တဲ့ဆွေးနွေးကြကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။အထူးသဖြင့်ရိုဟင်ဂျာတွေကိုနေရပ်ပြန်ပို့နိုင်ရေးကိစ္စကနိုင်ငံအများအပြားနဲ့တက်ဆိုင်နေတဲ့ကိစ္စဖြစ်ပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်းပြောကြားခဲ့တာပါ။မြန်မာနိုင်ငံပြည်ထနာတွေဖြစ်ရှင်းနိုင်ရေးသဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်တွေကိုမြန်မာဘက်ကအကောင့်ထဲပေါ်တဲ့နေရာမှာတိုးတက်မှုမရှိတာကိုအတော်စိတ်ပျက်တယ်လို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေဩဂတ်စ်လ5ရက်နေ့ကပဲသဘောထားထုတ်ပြန်ခဲ့ပြီးတဲ့နောက်မှာထိုင်းနဲ့မလေးရှားနိုင်ငံသားရေးဝန်ကြီးနှစ်ဦးမြန်မာအရေးကိုထပ်မံဆွေးနွေးနေတာဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံသားမှပူးပေါင်းဆောင်ရွက်ရေးနဲ့နိုင်ဆက်ရေးရာကိစ္စတွေဆွေးနွေးဖို့အတွက်မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဆိုင်တဲ့နောက်ထပ်တီးခြားသတင်းကတော့ဂျပန်အစိုးရအနေနဲ့မြန်မာစစ်တပ်ကိုသင်တန်းတွေပေးနေတာချက်ချင်းရဖို့အတွက်အမေရိကန်အခြေစိုက်လူခွင့်ရေးလေးလာဆောင်ကြည့်နေတဲ့ Human Rights Watch အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံမှာစစ်သင်တန်းတက်ခဲ့သူဗိုလ်မှူးချုပ်တင်ဆိုးဟာ2021 August ကနေပြီးတော့2022 July လအထိအရှေ့ပိုင်းတိုင်းစစ်ဌာနချုပ်မှာတာဝန်ယူပြီးတော့ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်တွေကစစ်ဆင်ရေးတွေကိုကွပ်ကဲခဲ့တယ်လို့ HRW ရဲ့ဒီကနေ့ August 10ရက်နေ့နေဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူကွပ်ကဲတဲ့စစ်ဆင်ရေးတွေမှာစစ်တပ်တွေဟာအရတားတွေကိုတပ်ဖြတ်မှုနဲ့တခြားရက်ဆက်တဲ့ကျူးလွန်မှုတွေကိုလုပ်ခဲ့တယ်လို့ပြောထားပါတယ်။ဒါကြောင့်ဂျပန်အစိုးရအနေနဲ့မြန်မာကိုစစ်တနက်ပေးမှုတွေချက်ချင်းရက်ဆိုင်တဲ့နဲ့အပြင်စစ်ဥပဒေချိုးဖောက်တဲ့စစ်ဆင်ရေးတွေမှာဂျပန်ရဲ့ဒီစစ်ပညာသင်ကြားရေးအစီအစဉ်တွေကိုတက်ရောက်ခဲ့သူတွေပါမပါဆိုတာစုံစမ်းတင်တယ်လို့ HRW ကအကြံပြုပါတယ်။ မြန်မာစစ်တပ်ကလူခွင့်ချိုးဖောက်မှုတွေကြကြပြန့်ပြန့်ဖြစ်နေတဲ့စစ်ပွဲနေရာတွေမှာဂျပန်စစ်တပ်ကတင်တန်းပေးထားသူတွေအမှုထမ်းနေကြပြီးတော့ဂျပန်အစိုးရအနေနဲ့မီးနယ်ကစားနေတာကိုရပ်တင့်တယ်လို့ HRW ရဲ့အာရှအစီအစဉ်တာဝန်ခံတက်ပိုက်ကာဆိုင်းကသတင်းထုတ်ပြန်ချက်မှာပြောထားပါတယ်HRW ကအလားတူအရင်ကတောင်းဆိုခဲ့စဉ်တုန်းကတော့မြန်မာစစ်တပ်နဲ့စစ်ရေးပူးပေါင်းမှုကိုဖျက်လိုက်မယ်ဆိုရင်တရုတ်ကပို့ပြီးတော့အသာစီးရသွားမယ်လို့ဂျပန်နိုင်ငံသားရေးဌာနပြောခွင့်ရက Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။ဘူဘူးချုပ်တင်ဆိုဟာပို့မှုဘဝနယ်ရုံးကဂျပန်ကြီးတဲ့စစ်ကောလိပ်မှာ2016ခုနှစ်ကနေ August လကနေပြီးတော့ဒီ2019မတ်လအထိကိုစစ်တင်တန်းတင်ယူခဲ့တယ်လို့ဂျပန်ကာကွယ်ရေးဌာနမှတ်တမ်းတွေကိုအခြေခံပြီးတော့ HRW ကပြောကြားပါတယ်။သူဟာဂျပန်နိုင်ငံဆိုင်ရာစစ်တပ်အမတ်ကြီးတာဝန်ကို2019ခုနှစ်ကနေ2022ခုနှစ်အထိထမ်းဆောင်ခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2022ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်သူမြန်မာနိုင်ငံကိုပြန်သွားခဲ့ပြီးတော့ဗိုလ်မှူးချုပ်ရာဒူတိုးမြင့်ခန့်အပ်ခံရတယ်လို့သတင်းစင်းမြစ်နှစ်ခုကနေသိရတဲ့အကြောင်း HRW ကပြောပါတယ်ရှင
်။ဘူဘန်ကဒေါ်လာကိုမြန်မာကျပ်ငွေ2100နှုန်းသတ်မှတ်ခဲ့ပေမဲ့တရားမဝင်ရောင်းဝယ်နေတဲ့ပြန်ပပေါက်ဈေးနဲ့တိတ်ခွာနေတယ်ဆိုပြီးဝေဖန်ချက်တွေပေါ်ထွက်နေပါတယ်။ရန်ကုန်မြို့ကတရားဝင်ငွေလဲလွဲကောင်တာတွေမှာဒေါ်လာငွေလက်ချံရှိသလောက်ကို2100ဝန်းကျင်နဲ့ရောင်းဝယ်နေပေမဲ့ပြန်ပပေါက်ဈေးကအနည်းဆုံးဒေါ်လာ2600ဈေးရှိနေပါတယ်။ဒီနေ့ဘိုဘန်ဒုတိယဥက္ကဋ္ဌလက်မှတ်ရေးထိုးထားတဲ့ညွှန်ကြားချက်ထဲမှာပြည်ပကိုနိုင်ငံခြားငွေလွှဲပြောင်းတာဖြစ်စေပြည်ပကလွှဲပို့တာဖြစ်စေနိုင်ငံခြားငွေလဲလှယ်ကွင်းရဗန်တွေအနေနဲ့ရင်းညွှန်းငွေလဲလှယ်နှုန်းသတ်မှတ်ချက်နဲ့300.3ခိုင်နှုန်းပေါင်တွင်းမှာပဲသတ်မှတ်ဖို့ညွှန်ကြားထားပါတယ်။နိုင်ငံခြားငွေထိချုပ်ရေးချုပ်ပန်းတဲ့အနေနဲ့မကြာသေးခင်ကတာပိုင်းအတွင်းမှာငွေပေးချေမှုတွေကိုကြက်ငွေနဲ့သာတုံးမှုနိုင်ငံခြားငွေလက်ခံရရှိသူတွေကမြန်မာကြက်ငွေနဲ့လဲဖို့ကြက်မှတ်တဲ့အမိန့်တွေကိုဘိုးကထုတ်ပြန်ခဲ့ပါတယ်။ပြည်ပတိုင်းရဲ့ရင်းနှီးမြှုပ်နှံမှုဆရာခိုင်နှုန်းနဲ့အထက်ရှိတဲ့လုပ်ငန်းတွေကိုနိုင်ငံခြားငွေကန့်သတ်ချက်ကကင်းလွတ်ခွင့်ပြုမယ်ဆိုတဲ့ညွှန်ကြားချက်ကိုဘိုးဘန်ကရုပ်သိမ်းခဲ့ပြီးတဲ့နောက်ပြည်ပချင်းငွေတွေအတိုးနဲ့အရင်ပြန်လဲပိတ်ဆက်တာတွေဆိုင်းငံ့မှုညွှန်ကြားချက်လဲဇူလိုင်လအတွင်းကထုတ်ပြန်ခဲ့ပါသေးတယ
်။ဂျပန်နိုင်ငံမှာဝန်ကြီးချုပ်ဖူမီယိုကရှိတာကသူ့ရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ဝင်တွေကိုဒီနေ့အပြောင်းအလဲလှုပ်လိုက်ပါတယ်။အများပြည်သူထောက်ခံမှုကြာဆင်းနေချိန်မှာအငင်းပွားစရာဖြစ်နေတဲ့ပေါင်းစည်းရေးအသင်းတော် Unification Church နဲ့ဆက်နွယ်နေတဲ့ဝန်ကြီးတချို့ကိုဖယ်ရှားခဲ့တာပါ။နိုင်ငံသားရေးဝင်ကြီးနဲ့ဗန္ဒာရေးဝင်ကြီးတို့ကတော့အပြောင်းအလဲမရှိပေမဲ့တခြားလူသိများတဲ့ဝင်ကြီးတွေဖယ်ရှားခံရပါတယ်။ယာရုကနေဖယ်ရှားခံရတဲ့ဝင်ကြီး9ယောက်လုံးကပေါင်းစည်းအသင်းတော်နဲ့ဆက်နွယ်နေတယ်ဆိုတာထုတ်ဖော်ပြောခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီထဲမှာလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ညီဖြစ်သူကာကွယ်ရေးဝင်ကြီးနိုဘူအိုကီရှိလည်းပါဝင်ပါတယ်။မစ္စတာအာဘေကိုတနက်နေ့ပြစ်ခတ်လို့တက်ဖြတ်ခဲ့သူကသူ့အမေဟာပေါင်းစည်းရေးအသင်းတော်ပုံမှန်တက်သူဖြစ်ပြီးတော့ဖခင်ချောင်းကိုငွေတွေလှူတဲ့အတွက်ဒေဝါလီခံခဲ့ရတာလို့ပြောပါတယ်။ဝင်ကြီးချုပ်ဟောင်းအာဘေကအဲ့ဒီအသင်းတော်ကိုကိုးကွယ်ဖို့အာပေမြင့်တင်ခဲ့တယ်လို့သူကပြောပါတယ်။ဝင်ကြီးချုပ်ဂရှိတာကကက်ဘိနက်အဖွဲ့အတွင်းအပြောင်းအလဲကိုခန့်မှန်းထားတာထဲဆော့လုတာကလွှတ်တော်အမတ်တွေနဲ့အသင်းတော်ဆက်နွယ်မှုဟာတာဝန်ယူထားတာတက်တန်းတစ်နှစ်တောင်မပြည့်သေးတဲ့သူ့ရဲ့ဝင်ကြီးချုပ်ယာဒူကိုပါထိခိုက်နိုင်တဲ့အခြေအနေမှာရှိနေတယ်ဆိုတာပြသနေတယ်လို့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်ပါတယ်။နောက်ဆုံးတွက်ထားတဲ့လူမှုသဘောထားစစ်တမ်းတွေအရဝင်ကြီးချုပ်ကရှိတာအပေါ်ထောက်ခံမှုက46ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်ရှင်
။ထိုင်ဝမ်ကိုထိန်းချုပ်နိုင်ဖို့အတွက်လိုအပ်ရင်စစ်ရင်အားအသုံးပြုမှာကိုတရုတ်ကဗိုလ်ထုနေမှာထပ်မံအတည်ပြုလိုက်ပါတယ်။အစိုးရအဖွဲ့ရဲ့ထိုင်ဝမ်ရေးရာယုံကမူဝါဒကြေညာစာတမ်းတက်ကိုထုတ်ပြန်ခဲ့ပြီးအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ထိုင်ဝမ်နဲ့ငြင်းငြင်းချမ်းချမ်းပြန်လည်ပေါင်းစည်းနိုင်ရေးအတွက်တဆန်းမြအယိုးသားဆုံးအားထုတ်မယ်လို့ကြေညာချက်မှာပြောထားပါတယ်။အင်အားမသုံးဘူးလို့ပြောမှာမဟုတ်တော့လိုအပ်တဲ့နည်းလမ်းမှန်မြအသုံးပြုဖို့စဉ်းစားမှာဖြစ်တယ်လို့လည်းဆိုပါတယ
်။လက်စုံမျက်မှောက်နဲ့ဥတည်မောင်တမ်းပါရှင်ဗုဒ္ဓဘုရင်ညချမ်းတရင်စီစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့ဒီမော့ဆိုမျိုးအနီးလက်နက်ကြီးပစ်ခတ်မှုတွေရှိခဲ့တဲ့အချိန်တွေကိုကြားဖို့ရှိပါတယ်အခုတော့တိတိန်မျိုးအနီးကစစ်ကောင်စီစခန်းကိုဒေသခံကာကွယ်ရေးအဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့တာကိုကြည်ကြရအောင်ပါရှင်အိန္ဒိယမြန်မာနယ်စပ်တိတိန်မျိုးနယ်ထဲမှာစစ်ကောင်စီရဲ့စခန်းတစ်ခုကိုချင်းပြည်နယ်မှာရှိတဲ့လက်နက်ကိုင်အဖွဲ့တချို့ကဒီကနေ့ဗုဒ္ဓဘူးနေ့မှာပူးပေါင်းတိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကတေဆုံးမှုတွေရှိတယ်လို့လက်နက်ကိုင်အဖွဲ့တွေကပြောပါတယ်။နာယီအတော်ကြာတိုက်ပွဲပြင်းထန်ခဲ့ပြီးလက်နက်ကြီးလက်နက်ငယ်ပစ်ခတ်မှုတွေလေရင်ပြန်ဝဲတာတွေကြောင့်အနီးအနားကျေးရွာကဒေသခံတွေအိန္ဒိယဘက်ကိုတိမ်းရှောင်ခဲ့ကြရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်။
တီးတိမ်မျိုးနဲ့ recorder မျိုးကစစ်ကောင်စီရဲ့ချောင်းတက်စကန်ကို PDF ဇိုလန် MEDF နဲ့ CDF စီရင်တို့ပူးပေါင်းပြီးဒီကနေ့မနေ့အစောပိုင်း2နာရီမှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှ နှစ်ဖက်စလုံးကနိုင်အတော်ကြာအပြန်အလှန်ပြစ်ခတ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်၅ဦးသေဆုံးပြီး၄ဦးထွက်ပြေးလာခဲ့တယ်လို့ချင်းဒေသကာကွယ်ရေးတပ်စီရင်ရဲ့စီဦးစီးအရာရှိကိုဆွေက VOA ကိုပြောပါတယ်
တော်တော်လေးကိုကျဉ်းချမ်းရပါတယ်သူတို့ဘက်ကတော့လက်နက်ကြီးနဲ့ဟိုအချက်၄၀လောက်တိုက်ဖြစ်တယ်ပေါ့နော်မနေ့ကျတော့သူတို့ဖိုက်တာချက်တွေရောက်လာတယ်တိုက်ပြင်းနေရဟရင်လည်းလာတယ်ဟုတ်သူနောက်ထပ်လည်းလာဖို့ပြေးရတာရှိတယ်ဗျဟိုဟာသူတို့ဘက်ကပုံမှုပြောက်လည်းကြားတယ်ကာသာဘက်ကအဲ့ဒါကိုသူတို့လာတယ်လို့ရှိရတယ်ဒီဟရင်လည်းလေ
တိုက်လျင်ဘော်ကဘုံကျဲချတာမရှိပေမဲ့ကျေးရွာတစ်ခုကတော့ပြက်ခတ်သွားတယ်လို့သူကပြောပါတယ်အဲ့ဒီရွာကဒေသခံ၃ဦးတိစုံတယ်လို့ချင်းတင်းဌာနတွေမှာဖော်ပြထားပေမဲ့ VOA ဘက်ကတိချအတီးပြုလို့မရသေးပါဘူးစကန်ကိုမသိမ့်ပိုင်နိုင်ခဲ့ပေမဲ့အင်အားရုတ်လျော့သွားအောင်လုပ်နိုင်ခဲ့တယ်လို့စီးရင်ကာကွယ်ရေးတပ်ဖွဲ့စီဦးစီးအရာရှိကပြောပါတယ
်စကန်ကိုမသိမ့်ပိုင်နိုင်ပါဘူးဘာကြောင့်လဲဆိုတော့သူကတောင်ကုန်းရဲ့အမြင့်ဆုံးနေရာမှာသူနေရာယူထားတာဆိုလေအဲ့ဒီရွာကိုတပ်ပြီးသိမ့်မှုကတော့တော်တော်လေးဆက်သေးပါသေးတယ်
တိုက်ပွဲက9နာရီလောက်ကြာခဲ့ပါတယ်အဲ့ဒီအနာကျေးရွာကဒေသခံတွေကတော့နယ်စပ်ကိုဖျက်ပြီးအိန္ဒိယမီဇိုရန်ဘက်ကိုရှောက်သိမ်းခဲ့ရတယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဟိုင်မွန်ရွာတစ်ကအခုတိုက်ပွဲဖြစ်ပွားတဲ့စစ်ကောင်စီတပ်နဲ့အနီးကပ်ဆုံးမှရှိပြီးဒီရွာထဲမှာ PDF တွေခုအောင်းနေရဆိုတဲ့သတင်းကိုစစ်ကောင်စီဘက်ကရထားပြီးမကြခင်မှာဝင်ရောက်တိုက်ခိုက်နိုင်ခြေရှိတယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်
ကိုစံကျော်ပြောပြသွားတာပါအခုတော့ကချင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်ပြီးခဲ့တဲ့ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်ဆယ်စင်းကျေးရွာမှာနေအများပြားမိရှုဖျက်ဆီးခံခဲ့ရပြီးတော့ယာနဲ့ချီတဲ့ဒေသခံတွေလည်းကျေးရွာအတွင်းမှာပိတ်မိနေဆဲဖြစ်ပါတယ်ဒီလ၈ရက်နဲ့၉ရက်အတွင်းတိုက်ပွဲဖြစ်စဉ်တွေမှာအရသာထိခိုက်သေဆုံးမှုတွေများပြားခဲ့တယ်လို့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေဟာလည်းများပြားရှိနေကြောင်းဒေသခံတွေက VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစော်ဝင်းလှိုင်ကပြောပြမှာပါရှင်
ဖားကန့်မြို့နယ်ကဆယ်စင်းကျေးရွာအနီးကစစ်ကောင်စီစခန်းနဲ့ SN ခေါ်ရှမ်းနီတပ်ဖွဲ့တပ်စခန်းတွေကို KIA နဲ့ PDF ဖူးပေါင်းတပ်ဖွဲ့တွေကဒီလ၈ရက်နေ့မှာတိုက်ခတ်သိမ်းယူခဲ့တယ်လို့၉ရက်နေ့မှာတော့ဆယ်စင်းရဲစခန်းကိုထပ်မံတိုက်ခတ်ခဲ့ပါတယ်။ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေရှိပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီလိုတိုက်ပွဲတွေပြင်းထန်ခဲ့တဲ့ဆယ်စင်းရွာရဲ့လက်ရှိအခြေအနေကိုဒေသခံတဦးက VOA ကိုအခုလိုပြောပါတယ်။
ညာကုန်းလိုက်ပြောင်းလေလေနဲ့လာကြည့်တယ်တဲ့ကျွန်တော်ဈေးကိုမရှိုးပြလိုက်ပြီရပ်ကငါကုန်းကြည့်တာ၃ခုနဲ့မရှိုးပြလိုက်ပြီတဲ့အင်းကြီး300ကျော်တော့ရှိပြီရပ်ကနေနေလာခဲ့ပြီးတော့မှရှိုးတာပေါ့တန်နေနဲ့အကစားနဲ့ရင်းနဲ့ဒီနေ့နေ့လည်းပဲတော့မတော်ရှိုးနေကြသေးတယ်လို့ကြားတယ်တော့ဒါတွေကတော့ဖုန်းကြောင်းထဲမှာ90လောက်ရှိကြတယ်ဖုန်းကြောင်းထဲလည်းဆက်လို့မရအောင်ဆက်တယ်နဲ့ဒီ SN နဲ့ဟိုစက်ကတိုင်ဖြစ်တယ်တဲ့ဒီလိုထိခိုက်ပြီးကြောက်ကြတော့ဒီလိုခံမလာတော့90လောက်တော့ရှိမှလို့ပြောတယ်ဖြစ်တဲ့ဆိုတော့ပြတာဆိုဘယ်မှာဆက်ပြီးတော့မှအဲ့ဒါမကောက်ရဘူးမကြည့်ရဘူးဖြစ်တဲ့နေတာပေါ့
တချို့ရွာသားတွေကတော့အနီးနားကျေးရွာတွေဘက်ကိုထွက်ပြေးတိမ်းရှောင်တာတွေရှိကြောင်းလည်းပြောပါတယ်စစ်ဆောင်တွေကိုကူညီနေသူတဦးကလည်းဆယ်စင်းရွာအတွင်းကအခြေအနေကိုအခုလိုပြောပြပါတယ
်ဆယ်စင်းဘက်ကတော့အမီးတွေအကုန်လုံးလောင်သွားပြီမလောင်တဲ့ဟာလည်းတကူးနဲ့တက်ချင်းမှရှုပ်ဖြစ်တယ်ဆိုတာအဲ့လိုမျိုးပြောကြတယ်အဆန်တွေနဲ့စားရစားနဲ့ပေါင်းမှလှုပ်တယ်လို့ကြားတယ်အပေပြောက်ကအဲ့ရွာကနေထွက်ပြေးဖို့ကြံတဲ့ဥသာတွေကိုအဲ့မှာတနက်နဲ့အဲ့မှာလိုက်ပြတ်တဲ့ဥသာကိုတော်တော်များပြောတာကျွန်တော်တကယ်ချင်းတယောက်ညင်ညင်ကိုတွေ့ကွာ10ယောက်ကျော်တယ်အဲ့လိုတော့ဒီကညဆိုရှင်လည်းအဲ့မှာသားမီး2ယောက်ဗျာအဲအမျိုးသမီးကပေါင်းနှစ်ဖက်စလုံးပြတ်သွားပြီအဲလက်လက်ကြီးကြတာပေါ့အဲသူ့ရဲ့သားတွေကတော့အဲ့မှာတပိုင်းစားဖြစ်သွားတယ်ဆိုတော့အခဏကကတချို့အလောင်းတွေဆိုမကောက်ရသေးဘူးလို့ပြောတယ်လေနဲ့လည်းတော်တော်ပြတ်သွားတာကို
ခြေနှစ်ဖက်ပြတ်သွားတဲ့အမျိုးသမီးကိုတော့ဒီကနေ့မနေ့ကတမခံကိုပို့ဆောင်ပြီးအဲ့ဒီကဖားကန့်ဆေးရုံကတဆင်မန္တလေးကိုပို့ဆောင်ခဲ့တယ်လို့သိရကြောင်းပြောပါတယ်။ဆယ်စင်းကျေးရွာအတွင်းမှာလူ1000လောက်ပိတ်မိနေကြောင်းလည်းသူကဆက်ပြောပါတယ
်။ဒီသက်ကောင်တွေဘက်ကလည်းသူကအပြင်ဖွက်ခိုင်းဖြစ်နေရတယ်။လက်ရှိအခြေအနေကတော့အဲ့ဒါမှလည်း1000ကျော်ပိတ်မိတာတမခံအောင်ပါဘက်ကိုထွက်ပြေးကြတာဒီနေ့က150လောက်ရှိသွားပြီ။ဥမာကျေးရွာမှာလည်း150လောက်ရှိမယ်။နောက်ပြီးနိုင်ရောင်အောင်ပါအဲ့ဒါတော့၄၅၆ရောက်တော့ရှိမှာ
ဗျဆယ်စင်းကျေးရွာမှာပြီးခဲ့တဲ့ဇူလိုင်လလယ်ကဖြစ်ခဲ့တဲ့တိုက်ပွဲကြောင့်လဲဒေသခံတချို့ဟာတာမခံဟောင်ပါနဲ့အင်းတော်ကြီးစတဲ့ဘက်တွေကိုတင်းရှောင်နေတာတွေရှိပါတယ်ဆယ်စင်းကျေးရွာကိုစစ်ကောင်စီတပ်နဲ့ SN ရှမ်းနီတပ်ဖွဲ့တွေကမိရှို့တယ်ဆိုတဲ့ဆွတ်ဆွဲပြောဆိုတာနဲ့ပတ်သက်ပြီးမေးမြန်းနိုင်မှုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းနဲ့ SN ပြောခွင့်ရသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး The Voice of Shani ဒရင်ထာနာရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဆယ်စင်းကျေးရွာကိုမိရှို့တာဟာ KIA နဲ့ PDF တပ်ဖွဲ့တွေဖြစ်ကြောင်းဖော်ပြထားပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံပုံမူကြီးနော်ဘူးကတော့ဒီသတင်းပေါ်အခုလိုတုံ့ပြန်ထားပါတယ်။
ज्यादा भंगा मो मुशी रुकमिया मुशी बुसु रहा नित มีอะไรที่ดูดูดีทีเนี่ยเนี่ยดีอาตาเนี่ยเนี่ยยาบาเลยนอกจากนี้แล้วมีอะไรมีน้องบุญตาละอะไรเจ้าน้องนอกจากนี้แล้วที่ดูดูดีกว่าเลยขอดมาไอ้ผู้ที่จ้องมาจุดท้าเลยชิงชอบเลยดูมีแต่ไม่ได้สักทีนะทุกคนอันนี้ตัดทิ้งเลยสมัครชิงชอบอะไรเลยสิเลยชั้นเนี่ยมาเลยเว้ยแต่ไม่มีที่เด็ก
ไอ้ว่าเนี่ยอาลุงกูตั้งแต่อารมณ์ชั่วละนะตั้งแต่งานนั้นก็ได้แต่เนี่ยตัวดุกนะแล้วอย่างเกี่ยนดีเอ็นดีเอ็นดีชุดเดียวสุดมันก็บ่มีชีวิตคนเดียวพักการเมืองเนี่ยเสียจริงจริงว่ามาเสียที่มาหมู่เรียนเต้นเจ๋งที่กินเนี่ยเงินสัตว์นายเล่ามาพอมีอุทุเรื่อยอุทุเรื่อยยงมาปักเว้ามูอันเนื้อจงนักคุ้มเช็คไปมีเล่ามูเพียบว่ากันไปดีปักเว้ามูมาที่ก็ติดส่งตัวเรื่อยชิจังที่ตอนนี้เชื่อใจเรื่องเนี่ยมาพบยาจับไปไหม
ผู้เข้ามุ่งจะทำงานตัวเรื่องเกี่ยวกับสังเกตเนี่ยการอัตโนมัติเนี่ยเป็นสิ่งเกี่ยวกับที่ตอนนี้เชื่อใจที่มีเดียจะชมมาพบยาจับอะไรขึ้นเนี่ยคุณสาวิไลมาเช่นปัจจุบันนี้เจ้าวิวมีมาไว้สิ่งกุศลและทุเรียนนี่บาร์เรอคุณรอเกี่ยวกับที่เนี่ยมาที่สังเกตสิบเก้าและเนี่ยจีรีเนี่ยได้ใครนี่เรื่องเชนิกุจิจายาเอามาเช่น ก็ยังเป็นเด็กตาขอกินนี่เป็นเด็กดีมากสมยุ่นเนี่ยเชื่อใจมาที่กินเป็นนักการนี่นี่เลยกันที่แล้วเนี่ยจีบจะขัดแต่หนุ่ยจ้าเนี่ยอะไรลูกสิบเอ็ดเขาได้ดูกับวิวอีกูเปล่าเลยที่กินเป็นจะขัดมือมาที่ใครเดียร์ยาราริมาชีเป็นเมย์มันนี่ก็รอที่ไลน์เลนไลน์เลนเลี้ยงอยู่เนี่ยเป็นมาเลี้ยงปงเจ้าได้ใครแข่งอะไรด้วยไอ้ยาตาตัวอุติสมีนั่นอุดเดียร์
ยาตัวพี่รอที่ดีมากสมอยู่เนี่ยเสียบเชื่อมาเลยที่เล่นจีจาร์ด้วยยาตาต้องอุที่ใครแต่ยายาเก็บไปเลยยังงงอ่ะเปปูลาร์ดีตระหนกรอแม้สมองอ่ะเปียบยามาว่าเช่นในสิ่งลูลูพี่แค่ได้ใครมูเรชินีเลยก็ยาพี่เนี่ยเดต้าอ่ะขอก็ยังนี่พี่ดีมากสมอยู่เนี่ยเสียบเชื่อมาเราอกุลาเซียนี่ที่กันเนี่ยมันเป็นงานนี่ในเกมไอทีเล่นจีเล่นเงี้ยพี่แค่ตอนนี้สั่งจานยาเรลูดีมากสมอ่ะเชื่อใจเสียบช่างพี่ดูดูกับเปียบยามาเลย
มันเนี่ยก็เช่นไรเช่นไรจุลมาสักทีเดียวแต่ยังอยู่เลยคุณเจ้าที่เบ้ไม่รู้ยังไงเหมือนที่เนี่ยจ้าแล้วเราไม่ได้รู้นะไม่รู้เลยว่าอะไรตัวชี้แค่เราเลยมาคุยกันต่อมาตัวยาวตัวตัวที่เขาจีนเนี่ยจ้าแล้วน้ำมันจะทำยังไงเราแทนที่นี่นะแล้วมันติดชาวหัวเนาะมันนี่รู้อะไรดีมากสมอยู่เนี่ยเสียบเชื่อมาแล้วเนี่ยจีจีจ้าลูกยาตาปีดูโตอูแต่ยายาชิเกเรลูกสาวเลย
มันเนี่ยเล่นในงานเราทำเราจ้าละเลยอาชาเรามาจ้าละเราอยากใครด้วยเนี่ยมันเนี่ยเราจะมีกองน้องที่เด็กมันเนี่ยจะมีกองที่เรามาเพื่อนในอะไรงานอะไรเข้ามาอีกน้องมาตัวเล่นในจีเนี่ยเราอยากให้เขาจีนละตัวใกล้เว้ยไม่ใช่เนี่ยมาตัวจีนละมันนี่รู้อะดีมากสุดสัมผัสเข้ามาจีว่าเป็นมาแต่ในกองพี่มีทันทันได้เว้ยพี่นี่เลยลูกสาวเลย ถ้าเป็นแม่ไต้เว้ยไม่ใช่เลยจีวารีปกุเลยแล้วเนี่ยจีจีเนี่ยพิการนี่ลูกไอ้ยาตาปีดูเรียที่ขยาราบ้าสิ่งของสิ่งใดเดียวที่ลูกเสียลูกชามูเรจาวก็ยังนี่ปูบ้างแต่พ่อเรนเนี่ยเลยอันนี้เนี่ยไต้เว้ยเรียพี่นี่บาร์เลยถ้าเป็นแม่ไต้เว้ยไม่ใช่เลยเฉยมาเลยอุติยาไม่ใช่แล้วเนี่ยจีเรนเนี่ยไล่พิการนี่ตัวลูกเลี้ยงตรงไต้ไข่มูเรเลยมาจ้ามาจ้าลูกสาวเนี่ยลูกน่าแท้เสียเบี้ยสาวตัวกับพี่บาร์เลย
ไอ้แบบไต้หวันพี่อู้ไม่ใช่แบบเจ้าคลีสซาเป็นยังไงที่ตรงนี้ไอ้แบบไต้หวันพี่อู้ไม่ใช่แบบเจ้าคลีสซาเป็นยังไงที่ตรงนี้ไอ้แบบไต้หวันพี่อู้ไม่ใช่แบบเจ้าคลีสซาเป็นยังไงที่ตรงนี้ไอ้แบบไต้หวันพี่อู้ไม่ใช่แบบเจ้าคลีสซาเป็นยังไงที่ตรงนี้ไอ้แบบไต้หวันพี่อู้ไม่ใช่แบบเจ้าคลีสซาเป็นยังไงที่ตรงนี้ไอ้แบบไต้หวันพี่อู้ไม่ใช่แบบเจ้าคลีสซาเป็นยังไงที่ตรงนี้ไอ้แบบไต้หวันพี่อู้ไม่
၄ကတရက်ထဲတွင်အရက်သား2ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မနေ့တော့ကတိုက်ပွဲမရှိဘဲအရက်သားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောဆိုကြပါတယ်။မနေ့တော့က10နာရီခွဲကနေ17နာရီအထိလွိုင်းလင်းလေးမြို့နယ်တီးလုံးကျေးရွာအုပ်စုဒေါ်ပါပါကျေးရွာထဲကိုစစ်ကောင်စီရဲ့ဂျက်လီရင်နဲ့၃ချိန်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်မှာတော့အရက်သားပြည်သူ2ဦးသေဆုံးပြီးတော့2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကျေးရွာစေပေခန်းကြီးနဲ့လူနေအိမ်တလုံးပျက်စီးသွားကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကမနေ့ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ပွဲနဲ့မဆိုင်တဲ့ကျေးရွာကိုရည်ရွယ်ချက်ရှိရှိလူမှုတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ KNDF ကပြောပါတယ်။ မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်
မဆုမုံပြောပြသွားတာပါအခုတော့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ပတ်သက်တဲ့သတင်းတပုတ်ကိုပြောပြမှာပါရှင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ပိုင်ဖလော်ရီဒါပြည်နယ်ကမာရာလာဂိုအိမ်ထဲကိုဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘယူရို FBI အရာရှိတွေကတနင်္လာနေ့မှာဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပြီးတဲ့နောက်မှာသမ္မတဟောင်းထရမ့်ကသူ့နိုင်ငံရေးအရာလုတ်ကြံသူ့ကိုနိုင်ငံရေးအရာလုတ်ကြံခံရတာလို့ပြောဆိုလိုက်ပါတယ်သမ္မတအတာဝန်ပြီးဆုံးချိန်မှာနိုင်ငံပိုင်မှတ်တမ်းမှတ်ရာတွေကိုအမျိုးသားမော်ကွန်းတိုက်ကိုမပို့ဘဲနဲ့သမ္မတဟောင်းထရမ့်ယူသွားခဲ့သလားဆိုပြီးတော့စုံစမ်းစစ်ဆေးမှုတွေအချိန်ကြာလှုပ်ဆောင်နေရမှာ FBI ကအခုလိုဝင်ပြီးရှာဖွေပုံရပါတယ်။အင်ဂျီရောဆိုင်ယာ VOA သတင်းတောက်ပက်စီဝီဒါကူဆာဝါရာပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူတွေကပြောပြမှာပါရှင်။
ဖက်ဒရယ်ဆိုးရစုံစမ်းစစ်ဆေးရေးဘယူရို FBI ကဖလော်ရီဒါမှာရှိတဲ့သူ့ရဲ့အိမ်ကိုစီးနှင်းရှာဖွေတာတွေအပြီးမှာပဲသမ္မတဟောင်းထရမ့်ကသူ့ကိုဒီမိုကရက်တွေကနိုင်ငံရေးအရလှုပ်ကြံတာလို့ပြောဆိုပါတယ်။သူထောက်ခံထားတဲ့ကိုယ်စားလှယ်တွေအကြီးအကျယ်နိုင်ရနေတာရွေးကောက်ပွဲတိုင်းမှာသူ့တို့အသာစီးရနေတာတွေကိုကြည့်ပြီး Republican Party နဲ့သူ့နောက်တစ်ချိန်အနိုင်ရမှာကိုဟန်တာဖို့အတွက်ဒီမိုကရက်တွေကလုပ်နေတာလို့အင်္ဂါနေ့ကရန်ပုံငွေရှာတဲ့အီးမေးလ်တစ်စောင်မှာထရမ့်ကရေးသားခဲ့ပါတယ်။ဖက်ဒရယ်တရားသူကြီးတူလက်မှတ်ရေးထိုးထားတဲ့ဝရမ်းနဲ့ထရမ့်အင်ကိုရှာဖွေခဲ့တာနဲ့ပတ်သက်ပြီးတော့ဒီကိစ္စမှာအင်ဂျီရောနဲ့ညှိနှိုင်းဆောင်ရွက်တာမရှိတဲ့အကြောင်းနဲ့သမ္မတဂျိုးဘိုင်ဒန်နောက်သတင်းတွေထွက်လာပြီးတော့မှပဲဒီကိစ္စကိုသိရတာလို့အင်ဂျီရောပြောခွင့်ရခရင်းရွန်ပြဲကပြောပါတယ
် We did not have advance notice of this activity
ဒီပြည်နဲ့ပတ်သက်လို့ကျမတို့ဘာမှကြိုမသိခဲ့ပါဘူးတရားရေးဌာနအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုသူဟာသူတိကျလွတ်လပ်စွာလှုပ်ဆောင်နေတာဖြစ်တယ်ဆိုတော့ကိုသမ္မတဘိုင်ဒန်ကသူသမ္မတအရွေးမခံရခင်ကတည်းကရောနောက်ပိုင်းကာလတခြားလုံးမှာပါရှင်းရှင်းလင်းလင်းပြောထားပါတယ် FBI ရဲ့မကြုံစဘူးတရားဖွေမှုကဖေဗရယ်ဆိုးရအနေနဲ့သမ္မတဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေတိတိတသားအရှိန်မြင့်ဆောင်ရွက်လာနေတာကိုပြနေတာပါဂျော့ချ်ဝါရှင်တန်တက္ကသိုလ်ကနိုင်ငံရေးစီမံခန့်ခွဲမှုအစီအစဉ်ညွှန်ကြားရေးမှူးထော့တ်ဘဲလ့ကအခုလိုပြောပါရစ
ေ It's easy to try to think of this as being a political game as the Biden administration trying to derail
ဒေါ်နယ်ထရမ့်ရဲ့ဘဲဆွဲလှုပ်ရှားမှုတွေနဲ့သမ္မတရွေးကောက်ပွဲနောက်တစ်ကြိမ်ဝင်ပြိုင်လာနိုင်တဲ့အခြေအနေပြောင်းလဲအောင်ဘိုင်ဒန်ဆိုရကကြိုးစားနေတာနဲ့အမျှဒါနိုင်ငံရေးကစားပွဲတစ်ခုပါပဲဆိုပြီးယူဆပြောဖို့ကလွဲပါတယ်ဒါပေမဲ့ဒီနေရာမှာတကယ်တမ်းအဓိကကျတာကဥပဒေကိစ္စပါသမ္မတမတ္တမယာအဥပဒေလို့ခေါ်တဲ့1988ခုနှစ်ကချမှတ်ခဲ့တဲ့ဥပဒေအရသမ္မတတယောက်သုံးခဲ့တဲ့စာရွက်စာတမ်းအလုံးကိုအမျိုးသားမော်ကွန်းတိုက်ကိုလွှဲပြောင်းပေးရပါတယ်။ဒါပေမဲ့သမ္မတဟောင်းထရမ့်ကဒါကိုမလိုက်နာခဲ့ပါဘူး
။ဒီနေ့စောပိုင်းတုန်းကလည်းလျှို့ဝှက်စာရွက်စာတမ်းတွေအပါအဝင်အင်ဂျီရောကစာရွက်စာတမ်းပုံပေါင်း15ပုံကိုထရမ့်ရဲ့မာရာလာဂိုအိမ်မှာရှာဖွေတွေ့ခဲ့တဲ့အကြောင်းအမျိုးသားမော်ကွန်းတိုက်ကကွန်ဂရက်လွှတ်တော်ကိုအကြောင်းကြားခဲ့ပါသေးတယ်။ဒီဒေါ်ဒရင်ထရမ့်ကတော့လာမယ့်2024နိုဝင်ဘာမှာသူသမ္မတရွေးကောက်ပွဲပြန်ဝင်ကားဝင်မယ်ဆိုတဲ့သဘောမျိုးအကဲဆန်းအရေးမှုပြောနေပါဗျ။ဒီလိုအချိန်မှာအခုလိုစုံစမ်းစစ်ဆေးမှုတွေကသူ့ကိုရေတိုမှာနိုင်ငံရေးအရာအကျိုးဖြစ်အောင်လုပ်ပေးတာမျိုးတော့ဖြစ်နိုင်ပါတယ်လို့ Austin မြို့ Texas တက္ကသိုလ်က Shannon Bao O'Brien ကပြောပါဗ
ျ။ Can help with this fundraising. He's getting a lot of sympathy from his bases.
ရန်ပုံငွေရှာဖွေမှုတွေအတွက်တော့အထောက်အကူဖြစ်နိုင်ပါတယ်။သူ့ကိုထောက်ခံသူတွေရဲ့စာနာမှုတွေအများကြီးပိုရလာနိုင်ပါတယ်။ဒါပေမဲ့ဒါကရေရှည်မှာတော့ပြဿနာဖြစ်လာမှာပါ။ဒီကိစ္စကဒီမာတင်ပြီးသွားမှာမဟုတ်ပါဘူး။သူ့အနေနဲ့ကောင်းကောင်းမွန်မွန်ပြုမှုမဆောင်ရွက်ဘူး။သူ့ကိုရှေ့ဆက်အေးအေးယူနိုင်တဲ့အထောက်အထားတွေလည်းဆက်တွေ့နေအောင်မယ်ဆိုရင်ဒီကိစ္စကလွယ်လွယ်ကူကူအဆုံးသတ်လိုက်လို့ရမယ့်အရာမဟုတ်ပါဘူး
။သမ္မတဟောင်းထရမ့်ကိုအေးအေးယူဖို့ကြိုးစားနေတဲ့အမှုတွေထဲမှာတော့2021ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်စီးနင်းတိုက်ခိုက်မှု2020သမရရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတရားမဝင်အပေးယူလုပ်တာတွေရှိခဲ့တယ်ဆိုတော့ဆွဆွဲမှုတွေလည်းပါဝင်ပါတယ်ရှင
်မက်ခင်ဖြူထွေးပြောပြသွားတာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုလူထုမိတ်ဆွေ24နာရီအစီအစဉ်မှာလွတ်လပ်တဲ့အာရှအသံ RFA နဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်ဗုဒ္ဓဘုညချံ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပ
ါVOA American တိုင်းရဲ့ရုပ်သံတွေကိုပို့ရမယ်ကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။ အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် view american တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် view မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျမတို့ဒီတင်ဆက်နေတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေရုပ်သံအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရစေ။အခုဆက်လက်တင်ဆက်မယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရမှာပါ။အဲ့ဒီထဲမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုထုတ်လင်းပါပါရှင်။အခုပထမဦးဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ဦးမကြီးနဲ့အစာဟောင်းအိမ်ကန်ဆာယောဂါကိုစောစောသိအောင်စစ်ဆေးလို့ရတဲ့နည်းလမ်းတွေနဲ့မကြာခဏစမ်းသက်စစ်ဆေးပြီးတော့ယောဂါတွေ့တာနဲ့ကုသမှုကိုအမြန်ဆုံးခံယူရင်ဦးမကြီးနဲ့အစာဟောင်းအိမ်ကန်ဆာယောဂါ NDA ကိုကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းဒေါက်တာတန့်စော်ကပြောပြမှာပါရှင်
FIT လို့အမည်ရတဲ့စံသက်စစ်ဆေးမှုဟာဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုစောစောတည်အောင်ဖော်ထုတ်တဲ့နေရာမှာအလွယ်တကူအသုံးပြုလို့ရတဲ့စံသက်စစ်ဆေးမှုနည်းလမ်းတစ်ခုဖြစ်ပါတယ်။ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဗျံများဖြစ်နိုင်ခြေရှိသူတွေဟာအသက်45နှစ်ကျော်လာတဲ့အခါမှာ FIT နဲ့1စစ်ဆေးခြင်းနည်းလမ်းကိုအနည်းဆုံးတစ်နှစ်တစ်ခါစစ်ဆေးသင့်ပြီးဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဖြစ်နိုင်ခြေမြင့်မားတဲ့သူတွေမှာတော့ဒီထက်ပိုပြီးအကျဉ်းရည်များစံသက်စစ်ဆေးသင့်တယ်လို့သမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။ဦးမကြီးနဲ့အစာဟောင်းကင်ဆာဖြစ်နိုင်ခြေဗျံများရှိတဲ့သူတွေဆိုရင်တော့ဒီ45နှစ်နဲ့အထက်သူတွေမှာဖြစ်စဉ် FIT 1စစ်ဆေးတာကိုဆောင်ရွက်ဖြစ်နေတယ်ဒီလိုကြိုတင်စစ်ဆေးလို့မတွေးရှိမယ်ဆိုလို့ရှိရင်ဇာတို့ကကုသပြောက်ကင်းနိုင်ပြီးများတဲ့အတွက်ကြောင့်စစ်ဆေးဖြစ်တယ်ပေါ့နော်အဲကိုလိုနိုစကုပ်ကြတော့ဇာတို့ဒီပြင်းပြဖြစ်နိုင်ခြေရှိတဲ့သူတွေမှာ45နှစ်နဲ့အထက်မှာဆိုရင်10နှစ်တကြိမ်စစ်ဆေးသင့်တယ်လို့အကြံပြုထားတယ်ပေါ့နော်အဲတော့အဲ့မှာဇာတို့ပြောတဲ့အချိန်မှာဒီပြင်းပြဖြစ်နိုင်ခြေနဲ့ဖြစ်နိုင်ခြေပိုများတဲ့သူတွေဆိုပြီးတော့ဖွဲပြသွားတယ်ပေါ့ဆိုတော့ဒါဆိုရင်ဒီဖြစ်နိုင်ခြေဆိုတဲ့ဟာဘယ်ပုံမှာမူတည်ရလဲပေါ့။အဲ့တော့ဖြစ်နိုင်ခြေကဆရာကဘယ်ပုံမှာမူတည်လဲဆိုတော့အချက်တစ်ချက်ပုံမှာမူတည်တယ်နော်။လူတူးချင်းတူးချင်းကခုမိမိကိုယ်တိုင်ဦးမကြီးကင်ဆာဖြစ်ပြီးတယ်။ဒါမှမဟုတ်ဦးမကြီးမှာအသက်ပိုလေးဖြစ်ပြီးတယ်။ဒါမှမဟုတ်ရင်ဆရာတို့ဦးမကြီးကင်ဆာဖြစ်နိုင်ခြေဖြစ်တော့ precancerous လို့ခေါ်တဲ့ယောဂါပေါ့နော်။ဒါဦးမကြီးရောင်ရမ်းသောယောဂါ inflammatory bowel disease လို့ခေါ်တယ်ပေါ့နော်။ဒီလိုယောဂါရှိတဲ့သူတွေမှာဖြစ်နိုင်ခြေများတယ်ပေါ့နော်။နောက်တစ်ခုကကြတော့မိမိကိုယ်တိုင်တခြားကင်ဆာယောဂါတစ်ခုခုကြောင့်ဘွန်ပိုင်းနဲ့ဒီတင်မဆုံပိုင်းပေါ့เนาะအဲ့ဒီကိုဒီဓာတ်ရောင်ကြီးပြီးကုသမှုခံထားတယ်ဆိုလို့ရှိရင်ဆရာတို့ကဖြစ်နိုင်ရများတဲ့ဖြစ်ထတာပါပဲနောက်တစ်ခုကတော့ဒီမိသားစုပေါ့အဲ့တော့မိမိရဲ့မိသားစုထဲမှာဒီဥမိုင်းနဲ့အစာဟောင်းကင်ဆာရှိတဲ့သူတွေဒါမှမဟုတ်မျိုးရိုးလိုက်တတ်သောဒီဥမိုင်းကင်ဆာလက္ခဏာစုဆိုပြီးရှိရတယ်ဒီလိုယောဂါတွေမျိုးရိုးထဲမှာရှိတယ်ဆိုလို့ရှိရင်သူတို့တွေကဖြစ်နိုင်ရမြင်ပါတယ်အဲ့တော့ဖြစ်နိုင်ရင်မြင်တဲ့သူတွေကဆိုရင်တော့ဆရာတို့ကပို့ပြီးတော့အကြိမ်များများစစ်ဆေးဖို့လိုတယ်ဥပမာဒီဖြစ်နိုင်ရင်များတဲ့သူဆိုရင်45နှစ်မတိုင်ခင်ကလေးကဒီကျွမ်းကျင်တဲ့ဆရာုံနဲ့တိုင်ပြီးတော့ဒီနှစ်စဉ်ဒါမှဟို FIT စစ်ဆေးတာအပြင်ကိုလိုနိုစကုပ်ကလည်းတာမန်သူက10နှစ်ဆိုရင်သူကဆရာဝန်ရဲ့ညွှန်ကြားချက်နဲ့ဒီ3နှစ်သို့မဟုတ်5နှစ်စသည်အပြင်ဒီအချိန်မကြာမီပါပဲစစ်ဆေးဖို့ခုနဆရာတို့ပြောခဲ့တဲ့အချက်တွေမရှိတဲ့တာမန်သူတွေပြန်များဒီဖြစ်နိုင်ခြေရှိတဲ့ဒီမှာတော့အသက်45နှစ်နဲ့အထက်ဆိုလို့ရှိရင် FIT 1စစ်ဆေးခြင်းကိုနှစ်စစ်စစ်ဆေးသင့်ပြီးတော့ဒီ colonoscope လို့ခေါ်တဲ့ဒီမှာအိမ်မှန်ပြောင်းကြည့်ရှုစစ်ဆေးခြင်းကို10နှစ်တစ်ချိန်ကြည့်ရှုစစ်ဆေးသင့်တယ်လို့အကြံပြုထားကြပါတယ်
ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဟာစောစောတည်အောင်ကြိုတင်စစ်ဆေးလို့ရတဲ့ကင်ဆာယောဂါမျိုးစားတွေထဲမှာပါဝင်ပြီးစောစောတွေ့ရင်လည်းကုသပျောက်ကင်းနိုင်တယ်လို့သိရပါတယ်ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဖြစ်တဲ့သူအရေးအတွက်များပြလာနေတာကြောင့်စောစောတည်အောင်စစ်ဆေးလို့ရတဲ့နည်းလမ်းတွေနဲ့မကြာခဏဆန်းသက်စစ်ဆေးပြီးယောဂါတွေ့တာနဲ့ကုသမှုကိုအများဆုံးခံယူသင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုတိုက်တွန်းချက်ပေးပါတယ
် FIT 1စစ်ဆေးခြင်းဟာဆရာတို့ FOB เนาะစစ်ဆေးခြင်းလို့မဟုတ်ပဲနဲ့เนาะကြိုတင်ဆောင်ရန်ရှောင်ရန်ဈေးဝါးတွေဆောင်တာတို့အသားတွေဆောင်ကြမလို့တဲ့အတွက်ကြောင့်ရေရေကူကူစစ်ဆေးနိုင်တယ်။နောက်မိမိမှလည်းဘာမှခွေခွေထိခိုက်တာမရှိတဲ့အတွက်ကြောင့်မလို့ဆရာတို့အသက်45နှစ်ကျော်သူ မျိုးသားမျိုးသမီးအကုန်လုံးကဒီ FID ဝန်ဆစ်ပေးခြင်းကိုဒီကြောင်နဲ့တိုင်ပြီးတော့နှစ်စဉ်ဆီဆီလို့ကြံပြုပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီဥမာကြီးနဲ့ဆောင်းကင်ဆာအခုနှစ်ပိုင်းအတွက်မှာဖြစ်တဲ့နှုံးဟာဘယ်လိုမြင်မလာပါလဲ။ကဘာပေါ်မှာဆိုလို့ရှိရင်ဒီမျိုးသားမှာနံပါတ်1နေရာမှာရှိတယ်၊မျိုးသမီးမှာနံပါတ်3နေရာမှာရှိတယ်။ဒီဖြစ်များတဲ့ကင်ဆာရောဂါဖြစ်တယ်။နောက်နောက်တစ်ခုကတော့ဒီဥမာကြီးကင်ဆာဆိုလို့ရှိရင်ဆရာကကြိုတင်ဆစ်ဆီလို့ရတဲ့ကင်ဆာတွေမှာပါဆိုကင်ဆာတိုင်းရဆရာကကြိုတင်ဆစ်ဆီလို့မရဘူးနော်။အဲ့တော့ဥမာကြီးကင်ဆာကြိုတင်ဆစ်ဆီလို့ရတဲ့နေရာမှာပါတယ်။တွေ့ရှိလို့ကုသရင်ပျောက်ကင်းနိုင်တဲ့အတွက်ကြောင့်ကြိုတင်ဆစ်ဆီတဲ့ဟာမျိုးကိုဒီအသက်45နှစ်ကျော်မြည်သူမဆိုပေါ့နော်။ဆစ်ဆီဖို့အတွက်ဆရာတို့အနေနဲ့အကြံပြုတိုက်တွန်းပါတယ်နော်။အဲ့တော့နှစ်စဉ်ဆစ်ဆီရဲ့ကိုယ်မှာကုန်ကြစိတ်သိမ့်မများဘူး။ထိခိုက်မှုမရှိတဲ့အတွက်ဆစ်ဆီပြီးတော့အကယ်၍ positive နော်တွေးခဲ့တယ်ဆိုလို့ရှိရင်နော်တန်းကျင်တဲ့ဆရာနဲ့တန်ပြီးတော့ဆက်လက်ယောဂါရှာဖွေဖို့အတွက်တခြားဆစ်ဆီမျိုးတွေလည်းရှိနိုင်တယ်။အခုကတော့ဒီကိုလိုနိုစိုးစစ်စေးလို့အကယ်၍တွေးကြရင်တော့အဲ့ချိန်မှာကျတော့ဥဒပျောက်ကင်းနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးဆို55မိနစ်အထက်နာမည်များဒီ FID ဝန်ဆစ်စေးကြဖို့ပဲဆန်းနေတဲ့နောက်ဆုံးအကြံပြုတိုက်တွန်းချက
်ဥမာကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂါကိုစောစောတိအောင်စစ်စေးလို့ရတဲ့နည်းလမ်းတွေနဲ့မကြာခဏဆန်းသက်စစ်စေးပြီးယောဂါတွေ့တာနဲ့ကုသမှုကိုအမြန်ဆုံးခံယူရင်ဥမာကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂါအန်ဒီကိုကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ကျမတို့ဒီ VOA မြန်မာပိုင်းရုပ်တံရဲ့တနူးနေညာချမ်းအစီအစဉ်မှာလည်းဒီအစီအစဉ်ကိုကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။ဒီကနေ့မြန်မာနိုင်ငံမှာစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖြစ်ထွန်းရေးရည်မှန်းချက်တွေဂတိစကားတွေနဲ့အတူဆွေးနွေးညှိနှိုင်းမှုတွေလည်းကြားနေရပါတယ်တချိန်တည်းမှာပဲလူမျိုးတစ်မျိုးချင်းစီကိုအခြေပြုတဲ့ ethnic nationalism ဟာလည်းအချိန်အဟုန်မြင့်မားနေတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဒီလူမျိုးအခြေပြုအမျိုးသားရေးဝါဒသည်ဒန်းတူညီမျှမှုကိုအခြေခံသော federal စနစ်နဲ့ကိုင်ညီပါရဲ့လား federal ပြည်ထောင်စုအတွက်တကယ်လိုအပ်တဲ့အမျိုးသားရေးဝါဒကဘလို့ဖြစ်တင်ပါသလဲ federal ရေးတက်ကြွသူသူတေတီဆောင်းပါရှင်ဆိုင်းဝန်ဆိုင်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးတင်ပြမှာပါရှင
်ဆိုင်းဝန်ဆိုင်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့အခုမြန်မာနိုင်ငံမှာအနာရထားတဲ့စစ်ကောင်စီရောဒီမိုကရေစီတွေတိုက်ပွဲဝင်နေတဲ့ပြည်သားညီညွတ်ရေးအစိုးရ NUG ဘက်ကရောစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်ရေးအတွက်ကျေကျေလုံးပဲသူတို့ပြောဆိုနေကြပါတယ်။တချိန်တည်းမှာပဲတိုင်းရင်းသားအလုံးလူလူကလည်းပဲသူတို့တိုင်းရင်းသားတွေရဲ့တိုင်းရင်းသားအမျိုးသားရေးဝါဒပေါ်ကြ ethnic nationalism ethno nationalism ပေါ့သူတို့ရင်ကျမှုသူတို့တွေသားကိုအခြေခံတဲ့အမျိုးသားရေးစစ်တွေကိုသူတို့လည်းအစွမ်းကုန်မြင့်တင်ပြီးတော့ကြွကြော်နေကြတဲ့အချိန်ဖြစ်ပါတယ်။ဆိုတော့တစ်ဖက်မှာစစ်မှန်တဲ့ပြည်ထောင်စုဖြစ်အောင်တပေါင်းစုရဲ့ဖွဲ့စည်းကြမယ်။အခြားတစ်ဖက်မှာတော့တိုင်းရင်းသားတွေဟာအကုန်လုံးသူအမျိုးသားရေးဝါဒကိုသူစီကြစီကြွကြော်နေကြတယ်ဆိုတော့ဒီလိုဖြစ်စဉ်နှစ်ခုကတူညီတဲ့လမ်းကိုသွားနေကြပါရဲ့လားတစည်းလုံးပြီးတော့ပြည်ထောင်စုဖြစ်ရေးကိုဥတည်နေပါသလားသူတို့မို့အဲ့ဒီလမ်းနဲ့များဖီလာဆန့်ကျင်ဖြစ်နေသလားဆိုင်ဝန်ဆိုင်ဘယ်လိုသုံးသပ်မိပါလဲပထမဆုံးဖြေပ
ါကျွန်တော်အမြင်မှာတော့ဒီနေ့ဖြစ်ပေါ်တိုးတက်နေတဲ့နိုင်ငံရေးအခြေအနေကိုဖောက်ကြည့်လို့ရှိရင်တော့အကောင်းမြင်ဝါဒပဲရပဲကျွန်တော်ကြည့်လို့ရအခုဟိုဘီရဲ့အမိုင်းမှာတခါမဖြစ်ဘူးရဲ့ဘာမှမဟုတ်တဲ့တိုင်းရင်းသားတော်လိုင်းအဖွဲ့ကြီးနိုင်ငံရေးအဖွဲ့ကြီးတွေနဲ့အမ်ဒီမိုကရေစီလိုလားတဲ့အားစုတွေနဲ့သူကပေါင်းစည်းသွားတယ်လို့ကျွန်တော်အဲ့လိုမြင်တာ။ဒါကောင်းတဲ့ဖြစ်ပေါ်တိုးတက်မှုလို့ကျွန်တော်အဲ့လိုပဲယူဆ
။ဒါပေမဲ့ကျွန်တော်အဓိကစီးကြတာကတော့တစ်ချိန်တည်းမှာတိုင်းရင်းသားတွေကလည်းသူတို့စီးရာအမျိုးသားရေးဝါဒကိုအများကြီးအစွမ်းကုန်မြင့်ပြီးတော့ကြွေးကြော်နေကြပါတယ်။ဒီလိုတိုင်းရင်းသားတွေရဲ့စီးကြအမျိုးသားရေးဝါဒကိုကြွေးကြော်လာခြင်းဒီဘာနဲ့ဆက်ဆက်နေလဲဆိုတော့တစ်ချိန်တုန်းကဗမာတို့ရဲ့ချော်ဗနီဇင်လူမျိုးကြီးဝါဒကိုသူတို့လက်မခံဘူးဆိုတဲ့သဘောနဲ့တလိုင်းတည်းသွားနေတာလို့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်အဲ့ဒါကိုမေ့နေတာအဲ့တော့အယူဝါဒအဖြစ်အဲ့လိုပြောနေခြင်းဒီဖက်ဒရယ်ပြည်ထောင်စုတခုတည်းဖြစ်မြောက်ရေးအတွက်ဘယ်လိုရိုက်ခတ်နိုင်ပြလဲကန်ထွက်နေတဲ့သဘောလားစူးစီးနေတဲ့သဘောလားသဘောတရားအဖြစ်ခင
်ဗျာနောက်ဆုံးဖြစ်ပေါ်တိုးတက်နေတဲ့အခြေအနေကတော့ကျွန်တော်ကစူးစီးခြင်းတဲ့သဘောလို့ကျွန်တော်ယူဆတယ်အဲ့ဒါကိုကျွန်တော်ဘာကြောင့်ယူဆလဲဆိုတော့ဒီလက်နက်ကန်တိုင်းရင်းသားတော်လိုင်းအင်အားစုတွေကလည်း 这批的当然的当然地球部队啊没骗人无所啦地球都要定的。但 PP 三呀那边批保姆去你不把母地一头寄来的看嘛。哎呦啊这些都像都跟人都阿龙啊都啊都来一位都啊标了龙啊都来一度的。啊库家的都啊 federalism 都啊标了。是吧都啊啊都都不包你产业股路拉的路在那有啥哎呀咱们谢谢妈妈乖了嘞但你批破手啦得比谢你们背后在那里我在那有啥哎呀咱们跟你批保都等你的谢你啊苏西木不必多了在那表里啊
OK 所以那如果单独新埔古去看下麦子路也，你看路景个啦哇！但因那里在盆地边麦比那里，但因那里哈，反正比当初这嘛，把嘞十八年过来，反正因 unit 批八万来麦子路里那里是咯。哎，里那里个也是路嘞，宽一个哦。的比当初好虽然呢，不老提来旅游那麦，但因也是吧嘞哎个。哎，其实嘛个，别是那么帮那麦呢，先敲门多来麦路就啥子啦。
老在不欧苏亚路在那路表来看嘛，啊，哥，是欧苏啊，毛麦西他的苏亚也那边咯，是欧苏到了你的 National Unity Government 苏亚那块去了，那块的话嘞，都要表来 Federalism 哥在那路大买吧，喏，咱们 NUG 干了，像是那保庇了。他妈他妈去的，他妈的，从他母他的破鞋里头掉落下来吧，是吧？哎，破鞋呢，对比都老老没收留些人，人家一批包都带木啊，在那在那钢板做抓落呀。咱们哎，钢板我抓过，收了你啊嘛，在那话，人家一呀 concept 啊，对一块，对的在那落路。哎，这个巴来说了 ，civic nationalism 那块嘞。比如阿米达伊瓦达，
比如阿米达伊瓦达不？再问
的。OK， 比如阿米达伊瓦达，中国路线的比如阿切康阿米达伊瓦达。
OK，OK，
哎呀，瓦达哦，就那说啊，对口中国路线比如呀，阿米杰嘞阿米啊，东边嘛，就那些哎，一年了，就那说啊，东边路呀，哎，一切呢，没有啊，特别大嘛，就那些呢，就是那，那个伊新浪呢，就高浪嘞。
OK， 这那些比较近啊，今年嘛，古路 ethno nationalism、cultural nationalism 啊，那比较 civic nationalism 都好嘞。比如牛仔话啦，不，可能比如这帮人古早比如不，哎，这嘛，土块比较多嘞，把么，地下里过来多嘞，看下么，是吧？哎，路对好牛，哎，牛仔话啦，牛皮通拉布对，哎，牛皮虽然别个话，先皮皮了，听嘛的啦，把里面塞了布芦娃子在里面，哎，路皮匠皮大布。比如来看我
们有些所以的话的反正恰达出来那都不要透查的你懂哎反正恰达的话接下来会的欧洲部去跟我们的安国家哎呀 NCGUB 那里到来也会是的那那那那也会是的那方面的话透查来了哎你也帮忙都不要去跟他们都要标哎呦去跟他们说的现在哎你Nationalism about civic nationalism, new need a crazy autobo chicken, Udi, Louis, the Miloya, the Tata Mutasana, Ella, Kenneth.
Tara, Gonda, my boss, Tain, Dari, or Bama, Muki, Jama, or do you pill and I met Lala, me, mother, pill and I met Luti, mother?
Sarah, I put the German solution, the People's Defense Post ပေါ်ပြန်တော့ဒီလိုကကွယ်ရေးအဲ့ဒီဖွဲ့စည်းရလဲတကယ်တော့ဖွဲ့စည်းပေးလိုက်တာလဲအဲ့ဒီ NUG ကနေဖွဲ့စည်းပေးလိုက်တယ်။ဒါပေမဲ့အဲ့ဒီအဖွဲ့အစည်းတွေကသူကပမာဒီအများစုနေတဲ့နေရာမှာလောက်တင်ဖြစ်နေတာမဟုတ်ဘဲနဲ့တိုင်းရင်းသားတွေနေတဲ့ပြည်နယ်တွေမှာလည်းအကောင်လုံးသူကအကောင်လုံးသူကပြတ်နေတိုင်းရင်းသားတွေနေတဲ့ပြည်နယ်ကလူတွေကလည်းသူတို့နဲ့တကြိတ်တည်းတညာနဲ့အတူတူသွားကြတယ်ဆိုတဲ့ပုံစံမျိုးသူကတော့ပေါ်ပြတယ်။အဲ့ဒီခါကျတော့ကျွန်တော်လုတ်ချင်တာဆက်ဆက်ပြီးလုတ်လို့ရမယ်။ကျေပြန့်လာမယ်
။ဆိုင်းဝန်ဆိုင်ကတော့နိုင်ငံရေးအခြေအနေကိုဒါအဓိကဦးစားပေးပြီးပြောနေရပါလေ။အဲ့ဒီကနိုင်ငံရေးအခြေအနေပြောင်းရင်ဘယ်လိုဖြစ်လာမလဲ။ကျွန်တော်ကတော့
လူတို့ရဲ့အတွေ့အခေါ်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပညာရေးတွေဘာတွေကပြုပြင်ဖို့မလိုဘူးလားဆိုကြပါစို့မြန်မာနိုင်ငံမှာအစဉ်ဆက်သမိုင်းတင်လာခဲ့တာဗမာကျော်ရုပ်ပြုဗမာစင်ထရစ်ဟစ်စတရီပဲတင်လာခဲ့တာပဲအဲ့ဒီသမိုင်းထဲမှာတိုင်းရင်းသားတွေရဲ့စင်လာတိုင်းရင်းသားတွေရဲ့နိုင်ငံရေးအစဉ်အတန်းဘာညာကိုသိအစီအမံပြုထားတဲ့သမိုင်းမျိုးမဟုတ်ဘူးတချို့ကအဲ့ဒါအစားပြီးထောက်
တော့ဟို awareness building ခေါ်တာပေါ့နော်ဟိုလူတို့ပညာပေးတာပေါ့ကြာနိုင်နိုင်ငံရေးရဟိုမှန်ကန်တဲ့လမ်းစဉ်ကိုကြောက်အဲ့ဒီအပိုင်းကအဲကျွန်တော်မှအာနာမရှိရင်လောက်ရတာတူတယ်နေအာနာရှိရင်လောက်ရတာမြန်တော့ပေါ့နော်ဆိုတော့အာနာရှိတဲ့ဆိုလို့ရှိရင်တလိုင်းအဖွဲ့အစည်းကြီးအာနာရှိတဲ့နေရာတို့အဲလွှမ်းခြုံထားတဲ့ဟိုတို့ဆုံမထားတဲ့နေရာတွေမှာတို့လုံလို့ရတော့ဆိုတော့အဲ့ဒါကိုလည်းတချို့အပိုင်းတွေမှာလည်းလုံနေကြတယ်လို့အင်တာနက်တွေပါအဲဒီမှာကျွန်တော်ကတွေ့နေရတယ်ဥကြောင့်သာပြောသလိုဖြည်းဖြည်းရရောက် program တစ်ခုအနေနဲ့လုံမယ်ဆိုလို့ရှိရင်လည်းဒါကကောင်းတဲ့အလုပ်ပေါ့နော်အဲမလို့ပဲနဲ့ဒီလိုဟို theory ရပဲရှိနေမယ်ဆိုရင်လည်းအလုံးမဖြစ်ဘူးဆိုတော့အဲ့ဒါတော့ဖိတ်ကြပါဆိုတော့အဲလူတို့ကိုအမ်ဒီအမြင့်ကျဲတဲ့နိုင်ငံရေးပေါင်းတစ်ခုကိုနားလည်အောင်ဟာအဲတတိပညာရှင်အတတ်ပညာရှင်တွေကရှင်းပြမယ်နှုံးလည်းအဲ့ဒီလမ်းစဉ်ကိုလည်းအဲ့ဒီဟိုကဟုတ်ကဲ့ဆန်ရဲ့ကောင်းဆောင်တွေကလက်ခံမယ်ဆိုလို့ရှိရင်ကျောင်းဆရာလုပ်လို့ရ
ဆိုင်ဝန်ဆိုင်ကတော့ NUG နဲ့ NUCC တို့ကရွေးထားတဲ့ပြည်ထောင်စုပဋိညင်ကိုစစ်စစ်လေးလာပြီလို့ထင်ပါတယ်အဲ့ဒီအချိန်မှာကြီးရတာဒီ civic nationalism ပြည်သူ့ကိုအခြေပြုသောအမျိုးသားရေးဝါဒတိုင်းရင်းသားတဦးချင်းရင်းချင်းမှုတစ်ခုချင်းကိုအခြေပြုတဲ့အမျိုးသားရေးဝါဒမဟုတ်သောပြည်သူအလုံးကိုအခြေပြုသောအမျိုးသားရေးဝါဒအတွက်အဲ့ဒီထဲမှာတော့ဘလောက်ထိပြဖော်ညွှန်းထားပါလဲအဲ့ဒီသဘောတရားကို
မှန်တမ်းပြောရရင်ကျွန်တော်အဲ့ဒါကိုကကနနာမှာဖတ်ထားအောင်ဒါပေမဲ့အဲ့ဒီသူ့ရဲ့အပေါ် basic point ကြီးကျွန်တော်ကြည့်ရတော့အဲ့ line ကိုသူတို့တွားနေတယ်လို့ကျွန်တော်ကအဲ့လိုယူဆတာအဲ့လိုအဲ့ line ကိုသူတွားနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီ ethnic nationalism လို့ခေါ်တဲ့လူမျိုးအခြေခံအမျိုးသားရေးဝါဒမကောင်းတဲ့အပိုင်းတွေကိုပဲဖြတ်ပြီးကောင်းတဲ့အပိုင်းတွေကိုယူနောက်ပြီး civic nationalism လို့ခေါ်တဲ့ပြည်သူခြေပြုအမျိုးသားရေးဝါဒမှာကောင်းတဲ့အပိုင်းတွေကိုပေါင်းပြီးတော့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုအဲ့ဒါနဲ့အညီကျွန်တော်တို့ရေးဆွဲမယ်ဆိုလို့ရှိရင်ခြံတဲ့ဟာတွေကကျွန်တော်တို့ဆက်လုပ်လို့ရဆိုတော့ကျွန်တော်အဲ့ UG ကိုလိုအပ်အားထားတဲ့ပုံစံမျိုးနဲ့ကျွန်တော်ပြောနေတာမဟုတ်ကျွန်တော်က theoretically သူတို့ဒီလိုလုပ်လို့ရှိဒီလိုဖြစ်နေတယ်ဆိုတော့အဲ့ဒါအဲ့လိုအနေနဲ့ကျွန်တော်ပြောနေတယ
်ဒါကတော့ Federal ရေးတက်ကြွသူတူတေတီဆောင်းမရှင်ဆိုင်းဝန်ဆိုင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ခဲ့တာပါဒီ Federal စနစ်နဲ့ကိုက်ညီမဲ့အမျိုးသားရေးဝါဒဒုတိယပိုင်းကိုတော့နောက်တစ်ပတ်မှာဆက်လက်ကြည့်ရှုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ဒီရုရှားကမြန်မာအကျိုးစီးပွားကြည့်တယ်ဆိုတာဒီဆိုတဲ့အပိုင်းပေါ့နော်ကျမတို့ polygraph နဲ့ပြသထားတာကိုနားဆင်ကြည့်ရှုရအောင်ပါရုရှားကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာငြိမ်းချမ်းရေးကိုရှေ့ရှုနှစ်နိုင်ငံလုံးရဲ့အကျိုးစီးပွားစဉ်စားပြီးမှလုပ်တယ်ဆိုတာဟုတ်ပါသလားအချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ polygraph အစီအစဉ်မှာနားဆင်ကြည့်ရှုရအောင်ပါရှင်
မြန်မာနိုင်ငံကိုဒီလအတွင်းမှာပဲရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့လာရောက်တာကမြန်မာစစ်ကောင်စီကိုထောက်ခံမှုထပ်ပြီးတော့အတည်ပြုတာပဲဖြစ်ပါတယ်။တွန်းလှန်မှုတွေကိုအပြစ်သက်မနှိပ်ကွပ်နိုင်တဲ့မြန်မာအာဏာသိမ်းစစ်တပ်ကိုရုရှားအစိုးရကအသက်ကယ်ကြိုးချပေးလိုက်တာပဲလို့သုံးသပ်သူတွေကပြောပါတယ်။မြန်မာနဲ့ရုရှားစစ်ရေးနဲ့လုံခြုံရေးပူးတွဲလှုပ်ဆောင်ဖို့လက်ဗရော့ကအသာပေးပြောဆိုပါတယ်။သူ့ရဲ့ပြောရေးဆိုခွင့်ရှိသူမာရီယာဇက်ခရိုဗာကတော့နောက်တနည်းပြောပြီးရုရှားကပူပေါင်းဆောင်ရွက်မှုငြိမ်းချမ်းရေးနဲ့ဒေတာရင်တည်ရင်ရေးကိုဆောင်ချင်းလာပါတယ်ရုရှားကနိုင်ငံတကာဥပဒေကိုအခြေခံပြီးအပြန်အလှန်လေးစားမှုနဲ့တစ်ဖက်ရဲ့အကျိုးစီးပွားကိုထက်သွင်းစဉ်းစားပြီးတော့လှုပ်ဆောင်တာပါလို့ပြောပါတယ်ဒါမဟုတ်ပါဘူးတကယ်တမ်းမြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းတာကို
ကုလသမဂ္ဂကမရှုံချဖို့ရုရှားနဲ့တရုတ်ကဟန်တာခဲ့တာပါ။စစ်အာဏာသိမ်းပြီးတော့ရွေးကောက်ခံအစိုးရကိုဖျောက်ချခဲ့တာပါ။ကိုယ့်ပြည်သူတွေကိုကိုနိုင်နှင်းဖို့မြန်မာစစ်တပ်ကိုရုရှားကလက်နက်ပစ္စည်းထောက်ပံ့ပေးတာပါ။ရုရှားထုတ်တိုက်လေယာဉ်တွေတိုက်ခတ်ရဲ့ရဟယာဉ်တွေနဲ့အရက်သားတွေနေတဲ့နေရာတွေကိုလေကြောင်းကတိုက်ခိုက်ပါတယ်။ရုရှားထုတ်စစ်လက်နက်ပစ္စည်းတွေတုံးပြီးတိုက်ခိုက်မှုတွေကြောင့်ဒေတာတွေမှာလူသားချင်းစာနာမှုဆိုင်ရာအကျက်အတည်းဖြစ်ရတယ်လို့ The Asia Times သတင်းစာကဖော်ပြပါတယ်။ပြီးတော့အရင်ကတည်းကရှိထားတဲ့ပစ္စည်းတွေကြီးမဟုတ်ပါဘူး။အာနာသိမ်းပြီးတဲ့နောက်ရုရှားအရာရှိတွေမြန်မာနိုင်ငံကိုသွားပြီးစစ်လက်နက်တွေထပ်ပြီးတော့ရောင်းခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ Justice for မြန်မာလူမျိုးအဖွဲ့တွေကမြန်မာစစ်ကောင်စီကိုလက်နက်ပေးနေတဲ့ရုရှားကုမ္ပဏီတွေကိုတန်ခတ်အရေးယူပေးစေချင်တာဖြစ်ပါတယ်။
ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုရအောင်ပါဒီတစ်ပတ်အတွက်တော့အင်္ဂလန်ပရီးမီးယားလိဂ်ဖွင့်ပွဲအစီအစဉ်နဲ့အတူအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးပြီးပြောပြမှာပါရှင်
ပရီးမီးယားလိဂ်ဘောလုံးပွဲတွေစပါပြီပရီးမီးယားလိဂ်ဘောလုံးပွဲတွေစပါပြီ2023အင်္ဂလန်ပရီးမီးယားလိဂ်အမတ်ဘေးဘောလုံးပွဲတွေကိုတောက်ကြာနေ့ကစတင်လိုက်ပြီဖြစ်ပါတယ်ပထမဆုံးပွဲစဉ်အဖြစ်နဲ့အာဆနယ်နဲ့ခရစ်စတယ်ပဲလစ်တို့ကစားခဲ့ကြပြီးအာဆနယ်ကအဝေးခွင့်မှာနှစ်ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ဒီနေ့ကပွဲစဉ်ဒီမှာတော့လီဗာပူးတသင်းပဲဖူလ်ဟမ်နဲ့နှစ်ဂိုးစီတည်ကြပြီးဘုံမားကဗီလာကိုနှစ်ဂိုးကိုမရှိ၊လီးစ်ကဝော့ဖ်ကိုနှစ်ဂိုးတကူ၊ညူကာဆောကနော်တင်ဟမ်ဖောရက်စ်ကိုနှစ်ဂိုးကိုမရှိ၊ချယ်ဆီကအေဗာတန်ကိုတကူကိုမရှိနဲ့နိုင်ပြီးတော့စပါးစ်ကဆောက်သမ်တန်ကို၄ဂိုးတကူနဲ့နိုင်သွားပါတယ်။ပွဲဥတော်ခြေစွမ်းပြပြီးဆောက်သမ်တန်ကို၄ဂိုးတကူနဲ့နိုင်လိုက်တဲ့အပေါ်မှာစပါးစ်နီပြကွန်တီကတော့
The reaction was really good because we kept calm. We continue to play in the way
ကျွန်တော်တို့ရဲ့တုံ့ပြန်မှုကကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တည်တည်ငြိမ်ငြိမ်နဲ့ကျွန်တော်တို့ကစားပုံအတိုင်းဆက်ပြီးတော့ကစားခဲ့ပါတယ်။အရေးကြီးဆုံးကတော့ကျွန်တော်တို့သုံးမှတ်ဘယ်လိုရလိုက်တယ်လဲဆိုတာဖြစ်ပြီးကျွန်တော်မြင်တာကတော့ကျွန်တော်တို့ကစားတာကောင်းပါတယ်။ဘောလုံးခြေထဲမှာရှိတဲ့အချိန်၊ခြေထဲမှာမရှိတဲ့အချိန်ပြီးတော့ဘောလုံးဆုံးသွားတဲ့အချိန်မှာဘောလုံးပြန်ရအောင်လုပ်တာတွေကကောင်းပါတယ
်။တနင်္ဂနွေနေ့ကပွဲတွေမှာတော့ Leicester နဲ့ Brentford တို့နှစ်ဂိုးစီတည်ကြပြီးနာမည်ကြီး Manchester United ကတော့အိမ်ကွင်းမှာ Brighton ကိုနှစ်ဂိုးတကူနဲ့ရှုံးသွားပါတယ်။ဒါကြောင့်နီးပြားသစ် Erik ten Hag ဟာသူရဲ့ပထမဆုံး Premier League ပွဲစဉ်မှာပဲရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ်။ West Ham နဲ့ Champion Man City ပွဲမှာတော့ Man City ကနှစ်ဂိုးကိုမရှိနဲ့နိုင်ပြီးအခုနှစ်မှာဝယ်ထားတဲ့ Erling Haaland က Penalty တစ်လုံးပါဝင်နှစ်ဂိုးစလုံးကိုသွင်းပေးခဲ့ပါတယ်။ဒါကြောင့်ပထမပွဲစဉ်အပြီးမှာတော့ Spurs အသင်းကဂိုးကွာချမှုအသာနဲ့ဇယားထိပ်မှာရှိနေပါတယ်။ Premier League ပွဲဥတွက် Brighton ကိုရှုံးလိုက်တာနဲ့ပတ်သက်ပြီး Man U နီးပြားသစ် Ten Hag ကတော
့ I think it was a good start.And then after we dropped down a level
ဝဆဆကျင်းမှာတော့ကောင်းပါတယ်နောက်ပိုင်းမှာကျွန်တော်တို့ခြေကျသွားပြီးယုံကြည်မှုလည်းလျော့သွားပါတယ်ကျွန်တော်တို့အမားတွေလောက်ခဲ့ပြီးဒီပေါ်မှာ Brighton ကကျွန်တော်တို့ကိုအနိုင်ယူသွားတာပါသူတို့ကအသင်းကောင်းတစ်သင်းဖြစ်ပြီးအဲ့ဒီလိုအသင်းမျိုးတွေနဲ့ကစားတဲ့အခါမှာကိုကအမားလောက်လိုက်တာနဲ့ခံရတာပါပဲသူတို့ကကျွန်တော်တို့ဒီတဲ့ပိုကောင်းတယ်ဆိုတာကတော့ရှင်းပါတယ်ဒါပေမဲ့ဒါကနေချင်းညာချင်းတော့ဖြစ်လာတာမဟုတ်ပါဘူးတခါတလေတော့လေရာသီကြိုပွဲစဉ်တွေမှာကောင်းတက်ပြီးဒီနေ့ကတော့ပထမပိုင်းမှာကျွန်တော်တို့ကစားတာတော်တော်ဆိုးပါတယ်ဒီပွဲကိုတော့စိတ်ပြက်မိပါတယ်ဒီကနေသင်ခန်းစာယူပြီးရှေ့ဆက်ရအောင်ပါ
And we have to learn from that
ဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်မှာတော့ Premier League အဖွဲ့ပွဲစဉ်မှာ Brighton ကိုရှုံးတဲ့ Manchester United ကတော့အခုနောက်ဆုံးမှာဒီကနေ့မှာကစားနေတဲ့ပြင်သစ်ကွန်းလယ်ကစားသမား Adrian Rabiot ကိုပေါင်15သန်းနဲ့ခေါ်ဖို့အတွက် Juventus နဲ့သဘောတူညီမှုရသွားပြီလို့ British Media တွေကတလလနေမှာဖော်ပြနေပါတယ် Rabiot နဲ့ Juventus အသင်းတို့စာချုပ်တက်တန်းတစ်နှစ်ပဲချန်တော့ပြီး Man U အသင်းကလည်း Barcelona မှာကစားနေတဲ့ Frankie De Jong ကိုခေါ်ဖို့ကြိုးပမ်းမှုမအောင်မမြင်နဲ့ကွန်းလယ်ခန်းစစ်နေရာမှာလူလိုနေတာဖြစ်ပါတယ်ဒါပေမဲ့ဒါကအသင်းအတွက်မန်ကန်နဲ့ခေါ်ယူမှုဟုတ်မဟုတ်ဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေပါတယ်တစ်ဆက်ထဲမှာပဲ Chelsea တင်းမှာကစားနေတဲ့ German Tyce မှု Team Werner ကိုသူ့ရဲ့အသင်းဟောင်း RB Leipzig အသင်းကိုပြန်ရောင်းဖို့ Chelsea ကသဘောတူလိုက်ပြီလို့ Britain သတင်းမီဒီယာတွေကဖော်ပြနေကြပါတယ် Werner Chelsea ကို2019မှာပြောင်းလာခဲ့တာဖြစ်ပေမဲ့ပုံမှန်ခြေစောင်းမပြနိုင်ဘဲရုန်းကန်နေရတာပါLeipzig က Werner ကိုပြန်ဝယ်ဖို့အတွက် Euro 30ပေးရတယ်လို့သတင်းတွေကဆိုပါတယ်ခင်ဗျာ
။ဒါပေမဲ့တစ်ဖက်မှာလည်း Chelsea ဘယ်နောက်ခံလူအလောင်းဆိုကတော့ Chelsea အသင်းကနေတောင်းကျင်တယ်လို့ပြောလိုက်ပါရယ်။အနည်းနည်းကကစားခဲ့တဲ့ Everton နဲ့ပွဲမှာမပါဝင်ခဲ့ပဲအသင်းကနေပြောင်းကျင်နေတာဖြစ်တယ်လို့ Chelsea မိပြ Thomas Tuchel ကပြောပါရယ်။အလွန်ဆိုကအသင်းကနေထွက်ဖို့တောင်းဆိုခဲ့ပြီးဒါကို Chelsea ကလည်းသဘောတူလိုက်တယ်လို့ဒူခေါ်ကပြောပါတယ်ဗြိတိန်သတင်းတွေမှာတော့သူအားဘာစလိုနာကိုပြောင်းမယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်အချိန်ထဲမှာပဲဘာစလိုနာအသင်းကဒီနေ့မှာသူတို့ခေါ်လိုက်တဲ့ပိုလန်တိုက်စစ်မှု Robert Lewandowski ကိုတောက်ကြနေကလူကန်ကွင်းကြီးမှာပြည်သက်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ် Lewandowski ကတော့သူ့အနေနဲ့ဘာစလိုနာကိုပြောင်းလာရတဲ့အတွက်ဝမ်းသာတယ်ဆိုပြီးတော့ပြောပါတယ
် Muchas gracias I'm very proud to be here to be the players of Barcelona
ကစားသမားဖြစ်နေဒီကိုရောက်လာတဲ့အတွက်ကျွန်တော်အရန်ဂုဏ်ယူပါတယ်ဒီလို Barcelona ကစားသမားဖြစ်ဖို့အချိန်အကြာကြီးစောင့်ခဲ့ရပါမယ်နောက်ဆုံးမှာတော့ကျွန်တော်ရောက်လာခဲ့ပါပြီဒီအတွက်ကျွန်တော်အရန်ပျော်ပြီးဒီကွင်းကြီးမှာကျွန်တော်တို့ဂိုးတွေအများကြီးသွင်းပြီးနိုင်ပွဲတွေအများကြီးယူပေးနိုင်မယ်ဆိုတာသိချပါတယ်ကျွန်တော်တို့ကိုလည်းပွဲတိုင်းအားပေးနိုင်မယ်လို့မျှော်လင့်ပါတယ်
ဘာမှတော့စပီးအသင်းက real time ဆက်မှုဟောက် Isco ကိုခေါ်ဖို့သဘောတူလိုက်ပြီဖြစ်ပါတယ် Isco ကိုခေါ်ဖို့အတွက်မူအားဖြင့်သဘောတူလိုက်ပြီဖြစ်ကြောင်းစပီးကတင်းငွေနေနေမှာစင်ညာပြီးတော့တင်းလာနေမှာတော့စစ်စစ်ခဲ့ပါတယ်စပီးက Isco ကိုပြောင်းရွှေ့ခြင်းမပါဘဲခေါ်ယူပြီးတော့နှစ်နှစ်စာချုပ်ထုတ်လိုက်တာပါဒါပြင်စပီးအသင်းဟာ Man U အသင်းကဘယ်နောက်ခံလူ Alex Telles ကိုလည်းဘလုံးရာသီတရာသီစာအငားစာချုပ်နဲ့ခေါ်ထားပါတယ်ခင်ဗျာပြင်းထန်နိုင်ငံဘက်မှာတော့ PSG အသင်းကပေါ်တူဂီကွင်းလယ်လူ Renato Sanchez ကို၅နှစ်စာချုပ်ချုပ်လိုက်ပါတယ်။ Lille အသင်းမှာကစားနေတဲ့ Sanchez ကိုခေါ်ဖို့အတွက်ဘလောက်ပေးရတယ်ဆိုတာကို PSG အသင်းကမထုတ်ပြန်ပေမဲ့ Euro 15သန်းလောက်ပေးရနိုင်ခြင်းရှိတယ်လို့သတင်းမီဒီယာတွေကခန့်မှန်းနေကြပါတယ်။အစထဲမှာပဲပြင်သစ်က Nice အသင်းကလည်း Leicester အသင်းမှာကစားနေတဲ့ Denmark ဂိုးသမား Kasper Schmeichel ကိုခေါ်လိုက်တယ်လို့ကြေညာပါတယ်။ဒါပေမဲ့အသက်35နှစ်ရှိဖြစ်တဲ့ Kasper Schmeichel ကိုဘလောက်နဲ့ဝယ်ပြီးစာချုပ်တက်တန်းဘလောက်ချုပ်ဆိုလိုက်တယ်ဆိုတာကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူး။ Kasper Schmeichel ဟာ Leicester အသင်းကို2011ကပြောင်းခဲ့ပြီးတော့ Leicester နဲ့အတူ Premier League ဖလားနဲ့ FA ဖလားတစ်ကြိမ်စီဆုတ်ခွခဲ့ပါတယ်ခင်ဗျာ။ American ပြည်ထောင်စု Washington DC မှာလုပ်တဲ့ City Open Tennis တိုင်ပွဲမှာတော့ Australia နိုင်ငံသား Nick Kyrgios ကအနိုင်ရသွားပါတယ်။ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားတာမှာ Nick Kyrgios ကဂျပန်နိုင်ငံက Yoshihito Nishioka ကို 6-4-6-3 နဲ့နှစ်ပွဲပြန်နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့2019နောက်ပိုင်း ATP Tour ပြိုင်ပွဲကိုပထမဆုံးကြိမ်ပြန်နိုင်တာဖြစ်ပါတယ်။ US Open Tennis ပြိုင်ပွဲကိုတော့ New York မြို့မှာလာမယ့် August 29ရက်နေ့မှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ Paris မြို့မှာ2024ခုနှစ်ကြာရင်ကျင်းပမယ့်မတန်ဆန်း Olympic ပြိုင်ပွဲအတွက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုဝင်ပြိုင်ွက်ပေးရမပေးရကိစ္စကိုလာမယ့်နိုဝင်ဘာလမှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ဒါပေမဲ့အခုလောလောဆယ်မှာတော့လက်ရှိယူကရိန်းစစ်ပွဲဆက်ဖြစ်နေတာကြောင့် 2022ဘေဂျင်းဆောင်းဟာဒီမတန်ဆန်းအိုလံပစ်ပြိုင်ပွဲကနေပိတ်ပင်ခံရတယ်လို့မျိုး Paris ပြိုင်ပွဲမှာလည်းဆက်ပြီးတော့တားမြစ်ပိတ်ပင်ခံရဖွယ်ရှိနေတယ်လို့နိုင်ငံတကာမတန်ဆန်းအိုလံပစ်ကော်မတီဥက္ကဋ္ဌကတောက်ကြနေမှာပြောလိုက်ပါတယ်ခင်ဗျာ
။ဒါကတော့ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ။ယူကရိန်းကိုတိုက်ခိုက်နေတဲ့စစ်ပွဲမှာအသုံးပြုဖို့အတွက်အခြေစားတွေပါတဲ့ကြီးတဲ့တပ်ဖွဲ့အစ်စ်တစ်ခုကိုရုရှားတို့ဖွဲ့စည်းတာတည်သာတော့နှိပါဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဒီဝန်ကြီးဌာနကပြောပါတယ်။ဒီအဖွဲ့ကို Third Army Corps တပ်မဟာ3လို့ခေါ်ဆိုပြီးတော့ Bosco မြို့အရှေ့ဘက်ကဒေသတစ်ခုမှာအခြေစိုက်တယ်လို့ဗြိတိန်ကာကွယ်ရေးဌာနထောင်လိုက်ရရှိတဲ့အချက်အလက်တွေကိုဒီကနေ့မှထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီတပ်မှာတာဝန်ထမ်းဖို့ရွေးချယ်ခံရလို့ Ukraine ကိုဆေလွတ်ခံရရင်ငွေကြေးအမြောက်အများပေါက်ဆူပေးမယ်လို့ကန့်လန့်ထားတဲ့အကြောင်း Russia ဒေသဆိုင်ရာတာဝန်ရှိသူတွေရဲ့အပြောကိုဗြိတိန်ကာကွယ်ရေးဌာနကကိုးကားဖော်ပြထားပါတယ်။American ပြည်ထောင်စုမှာမြောက်ကျောက်ယောဂဆေးကိုလူများများထိုးပေးနိုင်ဖို့အတွက်ဆေးပမာဏကိုပုံမှန်ထက်9ပုံ2ပုံသာထိုးပေးဖို့အတွက်ကျန်းမာရေးအာဏာပိုင်တွေကညွှန်ကြားထားပါတယ်။ပြည်သစ်နိုင်ငံမှာတော့စိတ်မြင့်ထဲမှာရပ်ပေါင်းများစွာရောက်နေတဲ့ဝေလ9ဖြူကြီးကိုဒီကနေ့မှဒီကဲစတယ်ဖို့စူးစမ်းနေချိန်မှာပဲတည်ဆုံသွားပါတယ်။သူ့အသက်ကိုကဲတင်နိုင်ဖို့အတွက်ဒီ Normandy ကမ်းခြေကရေငန်မြင့်ဝမ်းကိုရွှေ့ဖို့ပြင်ဆင်နေချိန်မှာပဲဝေလ9ကြီးရဲ့အခြေအနေပိုဆိုးလာတဲ့အတွက်တက်တောင့်တက်တာတည်ဆုံနိုင်အောင်လို့ဆေးထိုးပြီးတုံ့တင်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဝေလ9ကြီးဟာစိတ်မြင့်ထဲမှာလွန်ခဲ့တဲ့9ရက်လထွဲကရောက်ရှိနေတာဖြစ်ပါတယ်ရှင် ။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတယ်ကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ် BND ရဲ့အတွေ့အကြုံကနေကြင်ွေးကြပါစီရှင်ကျမအင်တန်နိုင်ပ
This program has come to you from the Voice of America, Washington.